Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇူလိုင်လ28ရက်တောက်ကြနေညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစပြီးထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်ကြညပိုင်းသတင်းတွေကိုရှားဖောင်းတဲ့သူကြီးညာပေးမှာဖြစ်ပါတယ်။ရုရှားနိုင်ငံပေါ်တန်ခတ်အရေးယူမှုအတိအချမဖို့ကြာသပတေးနေ့ကအမေရိကန်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာကိုတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံသားဝင်ကြီးဌာနကဒီကနေ့ပြောလိုက်ပါတယ်။ပါကစ္စတန်ဝင်ကြီးချုပ်နဝါရှာရီယာဒူကနေချက်ချင်းစတင်ပေးဖို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။ H1N1 တုတ်ခွေးရောဂါစမ်းသပ်စစ်ဆေးတဲ့စီးပွားရေးနဲ့ကိရိယာတွေကိုအကူအညီပေးဖို့မြန်မာနိုင်ငံကကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကိုပန်ကြားလိုက်ပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညဘက်မှာကြားဖို့ရှိပါပြီဗျာ
။အခုညနားဆင်ရမယ့်သတင်းတော်တွေထဲမှာတော့ H1N1 ရာသီတုတ်ကွေးရောဂါဖြစ်ပွားမှုကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အခြေအနေအစဉ်ကိုမတတ်မှတ်သေးတဲ့အကြောင်း
အိန္ဒိယနိုင်ငံမှာလည်းပြည်ထောင်စုဂျပန်က600လောက်ဖြစ်တဲ့ဂျပန်ကိုနောက်ပိုင်း post pandemic ဆိုတော့သူကကာယောဂါဟိုပါပန်နမကြီးမဟုတ်တဲ့အတွက်အရေးပေါ်ပတ်သက်ဒီမှာကျန်စီလို့မတတ်မှဘူးခင်ဗျမတတ်မှဘူးအဲလိုတတ်မှဖို့ကတော့
ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာတဲ့အဖွဲ့အနေနဲ့အရင်ဆုံးကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုလေ့လာဖို့ကော်မရှင်တဦးရဲ့ကော်မရှင်အဖွဲ့ဝင်တဦးရဲ့တိုက်တွန်းချက်စံကြည်ညီညွတ်ရေးကော်မတီကထိုင်းနိုင်ငံမှာကျင်းပမဲ့အစည်းအဝေးကိုမြန်မာတန်ယုံကပိတ်ပင်တာကိုအလှည့်ကျသဘာဝတူ RCSS အဖွဲ့ကနိုင်ငံတော်အတိုင်ပင်ယုံကိုစာရေးသားပေးပို့ခဲ့တာစတဲ့သတင်းလွှာတွေကိုနားဆင်ကြမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှာဖောင်လို့ကြီးညာပါမယ်ရှင်
ရုရှားနိုင်ငံပေါ်တန်ခတ်ရေးယူမှုအတိအချမဖို့မနေ့ချက်တော်ရင်းကအမေရိကန်အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာကိုတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံသားဝန်ကြီးဌာနကဒီကနေ့တောက်ကြနေမှာပဲပြောဆိုလိုက်ပါတယ်။ဒီတန်ခတ်ရေးယူမှုအတိဟာအမေရိကန်ပြည်ထောင်စုကနိုင်ငံတကာရေးရာအရေးပေါ်မှာဝင်ရောက်ဆက်ဖက်လွှင့်ရာကြတာကိုဖော်ပြနေတာဖြစ်တယ်လို့လည်းဆိုပါတယ်။မော်စကိုကအမေရိကန်တန်ယုံနဲ့ကောင်စုဝင်ရုံးတွေမှာအလုပ်လုပ်နေကြတဲ့ဤပညာဆိုင်ရာဝန်ထမ်းတွေနဲ့တန်နမန်တွေရဲ့အရေးအတွက်ကိုအမေရိကန်ပြည်ထောင်စုမှရှိတဲ့ရုရှားရဲ့တန်နမန်တမ်ဘတ်တင်နေပြည်နယ်ဆိုင်ရာဝန်ထမ်းတွေရဲ့အရေးအတွက်အတိအကျအတိုင်းပဲထားဖို့ကိုလည်းတောင်းဆိုထားကြောင်းရုရှားနိုင်ငံရဲ့ဘုံကြီးဌာနကပြောပါတယ်။ရုရှားနိုင်ငံတခုတည်းသာမကအီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေအပေါ်မှာပါတန်ခတ်အရေးယူမှုအသစ်တွေချမှတ်မဲ့ဥပဒေမူကြမ်းတစ်ရပ်ကိုအမေရိကန်အထက်လွှတ်တော်ကမနေ့ကြာသပတေးနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်။အောက်နယ်ထက်လွှတ်တော်နှစ်ရပ်ကြာညီနိုင်ကြပြီးတဲ့နောက်ဥပဒေမူကြမ်းကိုထောက်ခံမဲ့98မဲကောက်ငွက်မဲ့နှမဲနဲ့အထက်လွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်ခင်ဗျာ။
သက်တမ်း9နှစ်ရှိပြီဖြစ်တဲ့ Obama Care လို့ခေါ်တဲ့ဇင်းလုံးသက်တာတဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်တစ်စိတ်တစ်ပိုင်းကိုပယ်ဖျက်ဖို့ဒီကနေ့မနေ့အစောပိုင်းက American အထက်လွှတ်တော်အတွင်းမဲခွဲဆုံးဖြတ်တာမှာရှုံးနိမ့်သွားပါတယ်။ Democrat လွှတ်တော်အမတ်တွေနဲ့အတူ Republican အမတ်တချို့ကကန့်ကွက်မဲထည့်ခဲ့တာကြောင့်အခုလိုရှုံးနိမ့်ခဲ့ပြီးသိမ့်မကြခင်မှာပဲသမ္မတ Donald Trump ကအရင်တော့ကပြောဆိုထားတဲ့အတိုင်း Obama Care အလုပ်မဖြစ်တော့ဘဲကြာရှုံးသွားပြီးတဲ့နောက်မှာတခုခုဆက်လုပ်ကြဖို့ဆိုတာမျိုး Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ Republican လွှတ်တော်အမတ်တွေက Obama Care စိတ်တပိုင်းကိုပယ်ဖြတ်နိုင်မဲ့ဥပဒေတရားပြဋ္ဌာန်းနိုင်ဖို့မဲခွဲဆုံးဖြတ်ရမှာ49မဲ50မဲနဲ့ရှုံးနိုင်ပြီးဒီမိုကရက်နဲ့အတူ Republican အထက်လွှတ်တော်အမတ်3ဦးကကန့်ကွက်မဲ့ပေးခဲ့ရမှာ Arizona ပြည်နယ်အထက်လွှတ်တော်အမတ် John McCain ကလည်းပါဝင်ပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Republican အထက်လွှတ်တော်အမတ် Mitch McConnell ကအခုလိုရှုံးနိုင်ခဲ့တဲ့အပေါ်စိတ်ပြက်လက်ပြက်ဖြစ်နေကြောင်းပြောဆိုပြီးဒီမိုကရက်လွှတ်တော်အမတ်တွေအပေါ်မှာလည်းစိတ်ပြက်နေပုံပေါ်ပါတယ်။ဒီမိုကရက်တွေအနေနဲ့အခုလိုအောင်ပွဲခံနေချိန်မှာပဲ American တွေအနေနဲ့ဒီဥပဒေကြောင့်ခက်ခဲတွေရင်ဆိုင်နေရတာမျိုးကနေတက်တာရရစီဖို့လိုအပ်တယ်လို့မက်ကော်နယ်ကပြောပါတယ်လူနည်းစုခေါင်းဆောင်ဒီမိုကရက်အထက်လွှတ်တော်အမတ်ချက်ရှူမာကတော့ဥပဒေအတည်မပြုနိုင်တာကြောင့်သူတို့အတွက်ဆိုတာတည်းအမေရိကန်တွေအတွက်စိတ်သက်သာရရခဲ့ပြီးအိုဘားမားခဲကိုပို့ပြီးပြည်စုံကောင်းမွန်အောင်ပူးပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်ရှင
်ပါကစ္စတန်နိုင်ငံဝန်ကြီးချုပ်နဝါရှာရီဖ်ဟာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်ဖို့မတင့်တော်တဲ့အတွက်ယာရုကနေချက်ချင်းဆင်းပေးဖို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။ယာရုတာဝန်ကနေဆင်းပေးဖို့တရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်ပြီးမကြာခင်အတွင်းမှာပဲတရားရုံးရဲ့ဆုံးဖြတ်ချက်ကိုမစ္စတာရှာရစ်ကလက်ခံခဲ့တယ်လို့ဝန်ကြီးချုပ်ယုံပြောခွင့်ရသူကကြေညာပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ထဲမှာမစ္စတာရှာရစ်ဟာ2013ခုနှစ်ရွေးကောက်ပွဲအတွက်သူ့ကိုအဆိုပြုတင်သွင်းတဲ့စာရွက်စာတမ်းတွေထဲမှာသူနိုင်ငံသားမှတခါမှမထုတ်ပဲတင်ထားခဲ့တဲ့သူ့ရဲ့ပိုင်ဆိုင်မှုတွေကိုစည်းရင်းပြဖို့ပြက်ကွက်ခြင်း ကျန်းသစ်စာချိန်ဆိုတော့ငါမမမကန်ဖတ်ဆိုခဲ့ပြီးယူသားမှုမရှိတာကြောင့်လွတ်တော်အမတ်တဦးဖြစ်ဖို့အရေးချင်းမပြည့်မီဘူးလို့ပြောထားပါတယ်ဒီမိုကရေစီနီးကျလုပ်ငန်းဆောင်ရွက်တဲ့အနေနဲ့ပါကစ္စတန်နိုင်ငံရဲ့သမ္မတကဖွဲ့စည်းပုံအခြေခံဥပဒေပါအချက်အလက်တွေတိုင်လိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့လည်းတရားရုံးကပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေရမစ္စတာရှာရစ်ရဲ့အစိုးရအဖွဲ့ကိုဖျက်သိမ်းပြီးဝန်ကြီးချုပ်တစ်ကိုရွေးချယ်ဖို့ပါကစ္စတန်သမ္မတကိုအောက်လွှတ်တော်ကအဆိုပြုတောင်းဆိုလာမှာဖြစ်ပါတယ်ခင်ဗျာ
အစ္စရေးနိုင်ငံဂျေရုရှလင်မြို့ကဂျူးနဲ့မွတ်စလင်တွေပိုင်ဆိုင်မှုအငင်းပွားနေတဲ့ဝတ်ပြုဆုတောင်းတဲ့နေရာမှာဒီကနေ့တော့ကြာနေလာရဝတ်ပြုဆုတောင်းကြတဲ့သူတွေအနေနဲ့ပိုပြီးအာရုံစိုက်ခံရမှုရှိပါတယ်။မွတ်စလင်တွေကနိုဘယ်ဆန်ချူရီလို့ခေါ်ဆိုပြီးဂျူးတွေက Temple Mount လို့ခေါ်ဆိုတဲ့ဝတ်ပြုဆုတောင်းတဲ့နေရာမှာဂျူးတွေကလုံခြုံရေးစစ်ဆေးတဲ့ကိရိယာတွေတက်ဆင်မှုဆုံးဖြတ်လိုက်ပြီးတဲ့နောက်အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီလအစောပိုင်းကဂျေရုရှလင်မြို့ OCT အရာမှာတက်ဆင်ခဲ့တဲ့နောက်ဆုံးလုံခြုံရေးစစ်ဆေးတဲ့ကိရိယာကိုအစ္စရေးဘက်ကဖယ်ရှားလိုက်တဲ့အတွက်ဆန္ဒပြသူတွေကအပြင်းမမအောင်ဝဲခင်းနေကြပါတယ်အာရဗ်တနတ်သမားတို့ရဲ့ပြစ်ခတ်မှုကြောင့်အစ္စရေးအဆောင်ရဲတပ်သားအုပ်သိမ်းဆုံးခဲ့ပြီးတဲ့နောက်တုတ်ပြန်တဲ့အနေနဲ့ဇွန်လ14ရက်နေ့မှာတက်ဆင်လိုက်တဲ့လုံခြုံရေးစစ်ဆေးတဲ့ကိရိယာတွေထဲမှာလက်နက်စစ်ဆေးတဲ့ကိရိယာတွေလည်းပါပါတယ်။မွတ်စလင်ဝတ်ပြုဆုတောင်းသူတွေဟာလက်နက်စစ်ဆေးတဲ့ကိရိယာတွေကိုဖျက်ချော်ပြီးမှဝတ်ပြုဆုတောင်းတဲ့နေရာတွေကိုဝင်ရောက်ရမှာကိုငြင်းဆန်ပြီးဆန္ဒပြတဲ့အနေနဲ့ဝတ်ပြုဆုတောင်းရနေရာအပြင်ဘက်မှာသာနေစဉ်ဝတ်ပြုဆုတောင်းခဲ့ကြတာဖြစ်ပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ချာနေညနေခင်းမြန်မာနိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ H1N1 ဒုတ်ခွေးရောဂါစစ်ဆေးဆန်းသတ်တဲ့ကိရိယာတွေနဲ့ဆေးဝါးတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကိုပန်ကြားထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ပြောတာကို AFP သတင်းတပုတ်မှာကူကဖော်ပြထားပါတယ်ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ WHO ကိုပန်ကြားတာမှာချက်ချင်းအကြောင်းပြန်ချက်မရသေးဘူးလို့လည်း AFP ကရေးပါတယ်လက်ရှိချိန်ထိဆိုရင် H1N1 ရောဂါပိုးကူးဆက်ခံထားရသူအယောက်30တက်မလဲရှိနေပြီးတော့သေဆုံးသူ6ဦးရှိကောင်းဖြစ်ပါတယ်။သေဆုံးသူတွေဟာဒီ H1N1 ရောဂါပိုးကြောင့်သေဆုံးတာလားဆိုတာအတိအကျမပြောနိုင်ပေမဲ့လည်းသေဆုံးသူတိုင်းမှာတော့ဒီရောဂါပိုးကရှိနေတာပါ။2009ခုနှစ်ကနေ2016ခုနှစ်အတွင်းမြန်မာနိုင်ငံမှာဒီ H1N1 ရောဂါပိုးကူးဆက်ခံခဲ့ရတဲ့ဖြစ်ရပ်ပေါင်း456ခုရှိတယ်ဆိုတာကျမရေးဌာနကမတန်းတင်ထားပါတယ်။ဒါပြင်တပွဲမျိုးမှာလည်းကြက်ငတ်တုတ်ခွေးယောဂါပိုးတွေ့ထားတဲ့အတွက်ကြက်ကောင်ရီပေါင်း1000ကျော်ကိုတပ်ပစ်ခဲ့ရပြီးကျောင်းတွေကိုလည်းဇူလိုင်လကုန်အထိပိတ်ထားပါတယ်။ဒီတော့တွင်မှာပဲမြန်မာနိုင်ငံမှာ H1N1 ယောဂါပိုးကူးစက်ပြန့်ပွားနေတယ်ဆိုတဲ့သတင်းကြောင့်မြန်မာနိုင်ငံကိုခီးသွားမဲ့သူတွေအထူးသတိထားဖို့ခီးမထွက်ခင်မှာကိုယ့်ရဲ့ဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့ကိုဗြိတိန်နိုင်ငံရေးဌာနကသတိပေးချက်ထုတ်ပြန်ထားတာကိုခီးသွားလာရေးဆိုင်ရာအင်တာနက်စာမျက်နှာတစ်ခုဖြစ်တဲ့ travelweekly.go.uk မှာဖော်ပြထားပါတယ်ခင်ဗျာ
Green နိုင်ငံကိုသွားနေတဲ့ဒုက္ခသည်တွေတစ်စင်းတူရကီကမ်းလွန်မှာကြာတာဗြိတိန်ညနေကနှိမ့်ညွတ်သွားတာကြောင့်ကလေး5ဦးနဲ့အမျိုးသမီး2ဦးသေဆုံးသွားပါတယ်ဆက်စမီအပန်းဖြေမြို့ကမ်းလွန်မှာအဲ့ဒီလေနှိမ့်ညွတ်သွားတာလို့ကမ်းရိုးတန်းဆောင်တပ်ဖွဲ့ကိုကိုးကားပြီးတူရကီနိုင်ငံပိုင်သတင်းဌာနအနာဒိုလူကပြောပါတယ်။တခြားအီရတ်၄ဦး၊ဆိုမာလီ၃ဦးနဲ့ဆီးရီးယား၂ဦးတို့ကိုတော့ကယ်ဆယ်နိုင်ခဲ့ပြီးတူကတော့ပျောက်ဆုံးနေပါတယ်။လေနှိမ့်ညွတ်စင်မာဒီစွန့်ခွာထွက်ပြေးသွားကြတဲ့လူမောင်ခိုကူးသူတွေကိုတော့ရဲတပ်ဖွဲ့ကလိုက်လံရှာဖွေနေကြောင်းအနာဒိုလူကပြောပါတယ်။စစ်ပွဲတွေနဲ့ဆင်းရဲမွဲတင်မှုကြောင့်အရှိအလေပိုင်းနဲ့မြောက်အာဖရိကနိုင်ငံတွေကဒုက္ခသည်ယာကနန်းအတော်များများဟာ Green နိုင်ငံကိုတည်င်းပတ်တိုင်းဆက်တိုက်ဆောက်ရောက်လာတယ်လို့ဒီကုလသမဂ္ဂလက်အောက်ခံဒုက္ခသည်ပြည်လည်နေရာချထားရေး Agency IOM ကပြောပါတယ်။2019ခုနှစ်ဇန်နဝါရီလကနေဇွန်လအတွင်းရေချောင်းကနေဥရောပကိုဝင်လာကြတဲ့ဒုက္ခသည်တွေရဲ့85ရာခိုင်နှုန်းဟာအီတလီနိုင်ငံကိုရောက်ရှိခဲ့ပါတယ်။ဒီအတောအတွင်းမှာပဲပိုအန်ဒီရဲ့ကြီးပြီးရှည်လျားတဲ့အရှိမြေတဲ့ပင်လယ်လမ်းကြောင်းကနေအီတလီကံယူတန်းတွေစီထောင်နဲ့ချီတဲ့ရွှေပြောင်းဝင်ရလာသူတွေကိုပို့ဆောင်ပေးနေတဲ့လူမောင်ခိုကူးသူတွေကိုတားဆီးဖို့ကြိုးပမ်းနေတဲ့လေဗျာကံယူတန်းတပ်ဖွဲ့ကိုကူညီဖို့အီတလီကစစ်တင်ပေါ်တွေစီလုပ်ခဲ့ပါတယ်။အခုနှစ်အတွင်းဒီအာဖရိကတောင်အာရှနဲ့အရှေ့လေပိုင်းကဒုက္ခသည်တသိန်းလောက်ဟာအီတလီကိုဆက်ရောက်ခဲ့ပြီးတော့ဒါဟာလွန်ခဲ့တဲ့နှစ်ကထက်စာရင်9ရာခိုင်နှုန်းတိုးလာတာပါဒီလိုတရားမဝင်ဝင်ရောက်ဖို့ကြိုးပမ်းသူ2000ကျော်ကတော့လမ်းခီးမှာပဲတည်ဆုံးခဲ့ပါတယ်ရှင်
မြန နေ့တော့ကြာနေ့ကနေ့နောက်တစ်ပတ်အင်္ဂါနေ့အထိဆန္ဒပြပွဲတွေကိုဗင်နီဇွဲလာအစိုးရကတားမြစ်ထားပေမဲ့အတိုက်ခံအင်အားစုတွေကတော့သူတို့ရဲ့ထောက်ခံသူတွေအနေနဲ့ဆက်လက်ဆန္ဒပြကြဖို့ဒီကနေ့မှာတိုက်တွန်းလိုက်ပါတယ်။ခြေကံဥတွေပြင်ဆင်ရေးအထူးလွတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်မဲ့ရွေးကောက်ပွဲကိုတနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်နေတာနဲ့ပတ်သက်ပြီးတော့အစိုးရတပ်တွေနဲ့ဆန္ဒပြသူတွေကြားနေ့စဉ်လိုလိုပဋိပက္ခတွေဖြစ်ပွားနေတာဖြစ်ပါတယ်။တိုက်ခိုက်နေအနေနဲ့ဆန္ဒပြနေတာတွေကိုရပ်ဖို့သမ္မတနီကိုလတ်မာဒူရိုကတိုက်တွန်းခဲ့ပြီးဗင်နီဇွဲလားနိုင်ငံအစိုးရရဲ့ရေနံကုမ္ပဏီနဲ့ဆက်ဆက်နေတဲ့လူ73ဦးကိုအမေရိကန်ပြည်ထောင်စုကတံခါးပိတ်ဆို့မှုအသစ်တွေချမှတ်လိုက်တဲ့အပေါ်မှာပြစ်တင်ရှုတ်ချလိုက်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအထူးလွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်မဲ့ရွေးကောက်ပွဲမှာသူနိုင်ရပြီးအနာပိုရလာလိမ့်မယ်လို့သမ္မတမာဒူရိုကမျှော်မှန်းထားကြောင်းအတိုက်ခံခေါင်းဆောင်တွေကပြောပါတယ်။ရင်နံပေါ်ကျွဲဝါတဲ့ဗင်နီဇွဲလားနိုင်ငံရဲ့ဆုပ်ယူလာတဲ့စီးပွားရေးအခြေတဲ့အခြေအနေကြောင့်လည်းပြည်သူတွေကြားမကျေနပ်မှုတွေတိုးလာပြီးတော့ဒီလိုဆန္ဒပြမှုတွေဖြစ်ပေါ်လာတာပါနိုင်ငံတွင်းစားနပ်ရိက္ခာမလုံလောက်မှုနဲ့ပြတ်တောက်မှုတွေကြောင့်ဗင်နီဇွဲလားနိုင်ငံသားတွေကအိန္ဒိယ၊ဘရာဇီးလ်နဲ့ကိုလံဘီယာနိုင်ငံတွေကိုဖျက်ပြီးတော့အစားအသောက်တွေဝယ်ယူနေရပါတယ်ခင်ဗျာ
အီတလီနိုင်ငံကမ်းခြေတွေစီကိုထောင်ထဲချတဲ့ရွှေပြောင်ဒုက္ခသည်တွေပို့ဆောင်ပေးနေတဲ့အမောင်းခိုကုန်ကူးသူတွေကိုတိုက်ဖြတ်ချေမုန်းနေတဲ့လေးပြားကမ်းခြေဆောင်တပ်ဖွဲ့တွေကိုကူညီဖို့အတွက်အီတလီဘက်ကစစ်သင်္ဘောတွေပို့ဆောင်ဖို့စီစဉ်နေပါတယ်။အီတလီကမ်းခြေစီကိုနေ့စဉ်စူးစားပြီးဝင်ရောက်လာကြတဲ့ဒီရွှေပြောင်ဒုက္ခသည်တွေဟာအာဖရိကတောင်အာရှနဲ့အရှေ့အလယ်ပိုင်းဒေသကလူတွေဖြစ်ပါတယ်။သူတို့ရဲ့ကမ်းခြေဆောင်တပ်ဖွဲ့တွေကိုအထောက်အကူပေးဖို့အတွက်လေးပြားအနာပိုင်တွေကနေတောင်းဆိုတဲ့အကူလိုပူးပေါင်းဆောင်ရွက်မှုတွေဟာအခြေအနေကိုကင်တွယ်ဖို့အတွက်အပြောင်းအလဲတရဖြစ်လိမ့်မယ်လို့အီတလီဝန်ကြီးချုပ်ဖောလိုဂျန်တီလိုနီကပြောပါတယ်။ BND ရဲ့များလာတဲ့မြေထဲပင်လယ်ကိုဖျက်ကျော်ပြီးလာကြတဲ့အမျိုးသားအမျိုးသမီးနဲ့ကလေးတွေကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကစစ်တင်ပေါ်တွေမကြာခဏဆိုသလိုတွေ့ရှိခဲ့ကြရပါတယ်။မြေထဲပင်လယ်ကိုဖျက်ကျော်လာတဲ့ရွှေပြောင်ဒုက္ခသည်တွေရဲ့ပြဿနာကိုကင်တွယ်ဆောင်ရွက်နေတဲ့အီတလီအစိုးရကိုနောက်ထပ်ဒေါ်လာ116တန်းကူညီပေးသွားမယ်လို့ဥရောပသမဂ္ဂကော်မရှင်အဖွဲ့ကကြေညာထားပါတယ်ရှင်
။အင်္ဂလန်ပရီးမီယာလိဂ်ကိုတက်လာတဲ့ညူကာဆောအသင်းဟာဂျာမနီနိုင်ငံဘွန်ဒက်စ်လီဂါကဘော်ရူဆီယာဒေါ်တမန့်အသင်းမှာကစားနေတဲ့မီခဲလ်မာရီနိုကိုခေါ်ယူလိုက်ပါတယ်။ညူကာဆောကကွန်းလေလူမာရီနိုကိုတနစ်စာချုပ်နဲ့ခေါ်ယူလိုက်တာဖြစ်ပါတယ်ခင်ဗျာ
နောက်ထပ်ဆက်ခုနှစ်ခုနှစ်ဇူလိုင်လ28ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှားဖောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့လက်ရှိမြန်မာနိုင်ငံမှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေမှုကိုအရေးပေါ်အခြေအနေဖြစ်မသတ်မှတ်တဲ့အကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါရယ် H1N1 ဖြစ်ပွားမှုကြောင့်လေဆိပ်နဲ့စိတ်ကန်းအဝင်ထွက်တွေမှာဗိုင်းရပ်စ်ပိုးကူးစက်ခံရသူရှိမရှိစစ်ဆေးနေပြီးနိုင်ငံရခြားသွားတဲ့မြန်မာနိုင်ငံသားတွေကိုတားဆီးခံရတာမျိုးလည်းအခုချိန်ထိတော့မရှိသေးဘူးလို့ဆိုပါရယ်သတင်းအပြည့်စုံကိုတော့ဘူးရီမြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကစုံစမ်းတင်ပြထားပါရယ်ရှင်
အခုဇူလိုင်လ28ရက်နေ့အထိရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ35ဦးရှိပြီး H1N1 ကြောင့်သေဆုံးသူ6ဦးရှိသွားပါပြီ။လက်ရှိမြန်မာပြည်မှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေမှုဟာကမ္ဘာအနှံ့ကိုကူးစက်ပြန့်နှံ့နေတဲ့အခြေအနေမဟုတ်သေးတာမို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အခြေအနေမသတ်မှတ်ဘူးလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါတယ်။
ရုပ်ရှင်ကလည်းဒါကိုသူတို့ကဟိုကျွန်တော်တို့နိုင်ငံကိုဒါကိုအရေးပေါ်ရှင်နေမတတ်မှတ်ဘူး။အိန္ဒိယနိုင်ငံကလည်းပြီးခဲ့တဲ့6ရက်ပြီးခဲ့တဲ့ဂျပန်က6ရက်လောက်ဖြစ်တဲ့စိုးမှုတွေများတယ်၊ကိုယ့်ထဲများတာပေါ့အများကြီးပေါ့နော်။အဲ့တော့ဒီအဲ့ဒါမျိုးဆိုတော့သူက post pandemic ပေါ့။နောက်ပိုင်းမှာ post pandemic period ဖြစ်တယ်။2009နောက်ပိုင်း post pandemic ဆိုတော့သူကကာယကဟိုပေါ့ pandemic ကြီးမဟုတ်တဲ့အတွင်းအရေးပေါ် emergency လို့မတတ်မှတ်ဘူးခင်ဗျမတတ်မှတ်ဘူး။သူတို့ကခံဒီကိုယ်တည်းတူပင်ကြောဆိုတော့ပြောတော့သူကအဲ့လိုတော့ဖော်ရတော့မရှိပါဘူး။ဘာလို့သူကဒါစားနေနေနေမှာလည်းဖြစ်တယ်။ဒါမို့ကြောင့်သူကဒီ operation နဲ့တက်မှတ်ထားပါလေ။ဘလုံးအဲ့ level မတက်မှတ်သေးဘူး။မတက်မှတ်ပါဘူးလို့ပြောပါရယ်
။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့ရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားမှုနဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးဌာနကိုဆေးနဲ့စက်ပစ္စည်းတွေ၊ကာကွယ်ဆေးနဲ့ N95 နှာခေါင်းဆေးတွေထောက်ပံ့ပေးသွားဖို့လည်းရှိနေပါတယ်။အခုလက်ရှိ H1N1 virus ပိုးကူးစက်ခံထားရတဲ့လူနာတွေကိုချင်းပြည်နယ်၊ပဲခူးတိုင်း၊ AR တိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာတွေ့ရှိထားတာဖြစ်ပြီးဒီကနေ့ဇူလိုင်လ28ရက်နေ့မှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ5ဦးထပ်တွေ့ထားတာပါ။ H1N1 ဖြစ်ပွားနေတာကြောင့်နေဆက်အဝင်အထွက် လေဆိပ်နဲ့စစ်ကမ်းဥဝင်ထွက်တီမှာလည်းပုံမှန်ထက်ပိုပြီးစစ်ဆေးမှုတွေလှုပ်ဆောင်နေတာရှိပြီးနိုင်ငံရဲ့ခြားသွားရောက်တဲ့မြန်မာနိုင်ငံသားတွေကိုအခြားနိုင်ငံတကာလေဆိပ်တွေမှာတားမြစ်ခံရတာမျိုးလဲလောလောဆယ်အထိတော့မရှိသေးဘူးလို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ်
ကျွန်တော်ဒီကုဆေရောတက်ဖြစ်ထမ်းတာကအဲဒီလက်စားဝင်ပေါက်ဆက်ပေါက်ဒီလေးဆိပ်ပေါက်ဆက်ပေါက်ဒီရေဆိပ်ပေါက်ဆက်ပေါက်ဒီလိုကျမချနာရှိတယ်အဲ့မှာဝင်နေရှိတယ်အဲ့ဝင်နေဆစ်ဆေးနေပါနော်အခြားတိုင်းမှာလည်းတော့ဘုတ်မတင်လာလို့ဆစ်ဆေးပါတယ်အလုပ်နေပါတယ်ခင်ဗျအခုတော့ကျတော့မကြားပါဘူးခင်ဗျအခုတော့ကျတော့မကြားပါဘူးကျွန်တော်လည်းကမ္ဘာတောင်ပိုင်းဆိုတဲ့အံကြောင်ရတာသူတို့ကလည်းသူတို့ကလည်းအဲ့ဒီဟာတော့မဖြစ်အောင်ကျွန်တော်တို့ကူညီပြီးတော့ဖြေရှင်းပေးပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာ H1N1 ဖြစ်ပွားနေမှုကြောင့်ဗြိတိန်နိုင်ငံသားကြီးဌာနကတော့သူ့နိုင်ငံသားတွေမြန်မာနိုင်ငံကိုတွားရောက်လေပတ်တဲ့အခါသတိထားတွားလာကြဖို့နှိုးဆော်ထားတာလည်းရှိပါတယ်။လက်ရှိလေဆိပ်နဲ့စိတ်ကန်းအဝင်ထွက်တွေမှာကျန်းမာရေးစစ်ဆေးမှုလုပ်နေတဲ့အခြေအနေကိုစိတ်ကန်းကျန်းမာမှုဆရာဝန်ကြီးဒေါက်တာညံထက်တွင်ကအခုလိုပြောပြပါဗျာ။
ကျွန်တော်တို့ကတော့ဒီ H1N1 မှာမဟုတ်ပါဘူး။ကျွန်တော်တို့ကတော့ဒီ fever screening ကတော့ဒီ airport မှာဒီလေဆိပ်ကောစိတ်ကန်းအောင်မှာကျွန်တော်တို့ကတောက်လျှောက်လုပ်နေပါတယ်။အခုဒီ influenza ဖြစ်တော့လေကျွန်တော်ဒီလုံနေတာလုပ်ငန်းစဉ်ကိုပဲကျွန်တော်တို့ပို့ပြီးတော့ဟိုတဲဝင်လုပ်နေတာပေါ့နော်အဲဒီကပဲစတူဒီယိုဆောင်ရတာကတော့ဒီနေ့မနေ့ဒီလေဆိပ်မှာရန်ကုန်ပြည်ဆိုင်လေဆိပ်မှာကျွန်တော် race continuation ပေါ့ duration line one နဲ့ပတ်သက်ပြီးကျွန်တော်တို့အတိအကျပေါ်ပြောွက်တစ်ခုလုပ်ပါလေဗျာလောလောလတ်တလောတော့ကျွန်တော်လေဆိပ်မှာတော့ data ဆင်တော့မှမရှိသေးပါဘူးဗျာဟုတ်ကဲ့ဒီအခုချိန်ပြီးပေါ့နော
် influenza A/H1N1 PDN09 virus ပိုးဟာ2009ခုနှစ်မှာကမ္ဘာကပ်ရောဂါအတွင်းဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီသုတ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်ပွားနေတာပါမြန်မာပြည်မှာ2009ခုနှစ်ကစပြီး2016ခုနှစ်အတွင်းရာသီသုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ450ကျော်ရှိခဲ့ပြီးအခု2018ခုနှစ်မှာမှ H1N1 နဲ့လူသေဆုံးမှုရှိကြောင်းစစ်တမ်းကောက်ယူရရှိတာလည်းဖြစ်ပါတယ်ရာသီသုတ်ကွေးရောဂါဟာတစ်ကမ္ဘာလုံးမှာနှစ်စဉ်လူဦးရေ3သန်းကနေ5သန်းအထိဖြစ်ပွားလိရှိပြီးလူကြီးနှစ်သိန်းခွဲကနေ9သိန်းအထိသေဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားတာပါ။ရာသီသုတ်ကွေးရောဂါ H1N1 ဟာမိုးရာသီနဲ့မိုးကုံဆောင်ကူးကာလတွေမှာဖြစ်ပွားလိရှိတာဖြစ်ပြီး H1N1 virus ပိုးဟာလေထဲကတဆင့်အသက်ရှူလမ်းကြောင်းထဲဝင်ရောက်ပြီးလူတဦးကနေတဦးကိုကူးစက်နိုင်တာကြောင့်ပြည်သူတွေအနေနဲ့ချောင်းဆိုးနာကျင်တဲ့အခါတစ်ခါသုံးနှာခေါင်းစီးဒါမှမဟုတ်လက်ကင်ပွားကိုအသုံးပြုတာလက်ကိုဆက်ပြာနဲ့သေးချဆေးကြောတာလူထူထပ်တဲ့နေရာတွေကိုသွားလာတာကိုရှောင်တာကိုယ်နီးမှာတစုံတယောက်တုတ်ကွေးယောဂါဖြစ်တယ်လို့တန်တရားရှိရင်နီးစက်တဲ့ကျန်းမာရေးဌာနတွေကိုအမြန်ဆုံးဆက်သွယ်တာတွေလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားတာလည်းရှိပါလိမ့်ရှင်
။ရာသီတုတ်ကွေးယောဂါ H1N1 ဖြစ်ပွားနေတဲ့အပေါ်မှာကျန်းမာရေးဌာနကစောင့်ရှောက်ကာကွယ်ပေးမှုတွေကြောင့်နောက်ဆုံးသိထားသမျှကိုမမြင့်မြင့်ခိုင်တင်ပြပေးသွားတာပါ။အခုရခိုင်ပြည်နယ်အရေးအချက်လက်စုဆောင်းမဲ့ကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့အဖွဲ့ဘက်ကိုလည်းကြည့်ကြရအောင်ပါ။ကုလသမဂ္ဂအတွင်ရေးမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဘက်ကရခိုင်ပြည်နယ်အရေးအဖြေရှာနိုင်ဖို့ကြိုးပမ်းနေတဲ့အချိန်ဖြစ်တဲ့အတွက်ကုလသမဂ္ဂဘက်ကမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့တာဝန်မပေးခင်ကိုဖီအာနန်ကော်မရှင်ရဲ့အစီရင်ခံစာကိုသာအရင်ဆုံးလေ့လာပါလို့ကော်မရှင်အဖွဲ့ဝင်တဦးကတိုက်တွန်းလိုက်ပါတယ်။ရခိုင်အရေးအချက်အလက်စုဆောင်မဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ဆီလို့ဖို့ကုလသမဂ္ဂဘက်ကဦးဆောင်မဲ့သူအလွှဲပြောင်းတွေနဲ့စီစဉ်နေခြင်းလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကပြောပြမှာပါရှင်။
ဟုတ်ပါတယ်ရခိုင်ပြည်နယ်အရေးဖြေရှာနိုင်မှုကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဘက်ကရခိုင်ပြည်နယ်အတွင်းကွင်းစင်းဆောင်ရွက်ပြီးတော့အစီရင်ခံစာတင်ပြဖို့စီစဉ်ဆောင်ရွက်နေခြင်းဖြစ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့မြန်မာအစိုးရဘက်ကနိုင်ငံတွင်းကိုလာခွင့်မပေးနိုင်ဘူးလို့ပြောဆိုထားခြင်းလည်းဖြစ်ပါတယ်ကုလဘက်ကအချက်အလက်ရှာဖွေရေးအဖွဲ့ဆီလစ်ဖို့စီစဉ်နေပေမဲ့လို့မြန်မာနိုင်ငံတွင်းမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်အဖွဲ့အနေနဲ့ရခိုင်ပြည်နယ်ရဲ့ပြဿနာကိုအဖြေရှာနိုင်အောင်စ조사ဆောင်ရွက်နေပါတယ်လို့အတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်စောခင်တင်က VOA မြန်မာပိုင်းကိုပြောပါတယ
်မြန်မာနိုင်ငံအတွက်ပေါ့နော်ဒါတကယ့်ကိုဟိုအခက်ခဲနဲ့ကြုံတွေ့ပြီးတော့ဒီအခက်ခဲတွေဟာအဖြေကောင်းတွေကိုရပြီးတော့ဘယ်လိုအကောင်းဆုံးဖြစ်အောင်လုပ်ရမလဲဆိုတဲ့ဟာဒါလူတိုင်းရဲ့စိတ်ဖြည့်မှာလိုချင်တဲ့အရာပါအခုအနေနဲ့ဒီကိုဖီအာနန်ကော်မရှင်ကိုဖွင့်ထားတယ်ဆိုတာလေဒါပြည်တွင်းအဖွဲ့အနေနဲ့အနေနဲ့ဖွင့်ပေးထားတာပါနော်ဆိုတော့ဒါနိုင်ငံတကာအဖွဲ့အစည်းကပါလာတယ်ဆိုတာလေတပြည်တွင်းကလည်းအနေနဲ့6ရောက်ပါတယ်ဆိုတော့ပြည်တွင်းရဲ့အခက်ညင်းညင်းအနေထားမှာဘာတွေဖြစ်နေတယ်ဆိုတာလေအနေနဲ့ပြည်တွင်းကဒါလူတွေကလေဒါကိုတင်ပြဖို့လိုရမှာပေါ့နော်အဲ့ဒီလိုအမြင်မျိုးချမှာဒီမြန်မာနိုင်ငံရဲ့အခြေအနေအပြေမှန်ရဖို့အထူးသဖြင့်ရခိုင်ပြည်သားကို ဒါရေးရှဲမှာဖုံးပြတော့တဲ့အောင်လို့ပေါ့ဘလို့နီးလန်းနေကိုလုံရင်ရမလဲဒါတွေကိုအန်ဒီတို့ကအကျန်သိရင်ကောင်းမလဲဆိုတာပေါ်မှာအန်ဒီတို့ကအများကြီးသိစင်းပြီးတော့တကယ်ကိုလေးလာခဲ့တဲ့အခွင့်ဖြစ်ပါလေ
ဒီတော့ခံနေအနေနဲ့ကလေကော်မရှင်အဖွဲ့ဝင်ဒေါက်ဆော့ခင်တင်းကပြောပါတယ်။ဟုတ်လို့ဆိုအန်ဒီတို့လုံနေပြီလေ။အန်ဒီတို့လေဒါဗမ်းလိုက်ပေးနေအကောင်းဆုံးဖြစ်အောင်ဒါဖြစ်တစ်ခုကိုဘယ်လိုရမလဲဆိုတာကိုအန်ဒီတို့စဉ်းစားပြီးတော့ရှာဖွေအကြံပေးတယ်လုပ်နေတယ်။ဒါတွေကိုတော့ပြီးအောင်မဆောင်နိုင်ဘူး။ဒါသူတို့လိုချင်တာဟာအကြံပေးသူတို့ဖြစ်ချင်တာကိုရှေ့လော်ကြည့်ပြီးတော့သူတို့လ
report ကိုထုတ်နိုင်အောင်ဟိုစူးစမ်းနေပါတယ်ဒါ report မှာဘာလို့ English နဲ့ရေးထားတာကိုဒီ Burmese ကို translate လုပ်ပေးနေရမှာလေဒီ translate လုပ်ပေးဟာလေးတွေကိုလည်းအကုန်လုံးဟိုမှတ်အောင်ပေါ့နော်ဒါ Antidote ဖက်ကဒီ commission ဝင်တဲ့အကုန်လုံးကအသေးစိတ်ဒါတွေကိုလေ့လာပြီးတော့လုပ်ဖို့အစီအစဉ်ရှိပါတယ်ဒါတွေပေါ်မှာလည်း Antidote ဖက်ကအကုန်လုံးအမှားမရှိမြောက်အမနအတန်းအတန်းအကောင်းဆုံးဖြစ်အောင်တော့အမျိုးတို့ဘက်ကစူးစမ်းဆောင်ရွက်နေပါတယ်
။ကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းလိုက်တဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကတော့မြန်မာနိုင်ငံအတွင်းကအထူးသဖြင့်ရခိုင်ပြည်နယ်တွင်စစ်တပ်နဲ့လက်နက်ကိုင်တပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေအနိုင်ကျင့်မှုဆိုင်ရာဆွဆွဲချက်တွေနဲ့ပတ်သက်ပြီးအချက်အလက်စုဆောင်းပြီးကုလသမဂ္ဂကိုတင်ပြဖို့ဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကိုဦးဆောင်တဲ့ခေါင်းဆောင်တစ်တဦးကိုလည်းကုလသမဂ္ဂကပြောင်းလဲခန့်အပ်လိုက်ပါတယ်။မူလတုန်းကအဖွဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့အိန္ဒိယနိုင်ငံကတရားရုံးချုပ်ရှေ့နေအင်ဒရီယာဂျက်ဆင်ကိုအဖွဲ့ကဖယ်ရှားပြီးအင်ဒိုနီးရှားရှေ့နေချုပ်ဖြစ်တာဝန်ယူခဲ့ဘူးသူမာဇူကီဒါရစ်မန်ကိုကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဥက္ကဋ္ဌကအစာထိုးခန့်အပ်လိုက်တာဖြစ်ပါတယ်။ဘာကြောင့်သူ့ကိုအဖွဲ့ကနေဖယ်ရှားလိုက်ရတယ်လဲဆိုတာကိုတော့ကုလသမဂ္ဂလူခွင့်ရေးကောင်စီဘက်ကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်
။မဆုမွန်ပြောပြသွားတာပါရှင်။ဗီဒီယိုကနေထုတ်လွှင့်ပေးနေတဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခု RCSS ဥက္ကဋ္ဌကနိုင်ငံတော်အတိုင်ပင်ခံရုံးကိုစာတစောင်ပေးပို့ခဲ့တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပဖို့စီစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့အစည်းအဝေးကိုမြန်မာတန်ယုံကတားဆီးပိတ်ပင်ခဲ့တာကို CSSU အလှည့်ကျသဘာပတိ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကနိုင်ငံတော်အတိုင်ပင်ခံရုံးကိုစာရေးသားပေးပို့ခဲ့ပါတယ်။ CSSU အနေနဲ့ရောတက်မရောကိုရောအစိုးရကိုပါစန့် CSSU အနေနဲ့တက်မရော်ကိုရောအစိုးရကိုပါစန့်ကျင်တဲ့အကြောင်းအရာကိုဆွေးနွေးတာအစည်းအဝေးလုပ်တာမဟုတ်ဘူးလို့ CSSU ရဲ့တာဝန်ရှိသူတွေကပြောပါတယ်လက်ရှိရှမ်းပြည်နယ်မှာတိုက်ပွဲတွေကြောင့်ဒေသခံရွာသားတွေအဖမ်းဆီးခံနေကြရတာတွေရှိနေပြီး JMC ပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီဘက်ကအရေးယူဆောင်ရွက်မှုတွေအားနည်းနေကြောင်းဝေဖန်ထောက်ပြတာတွေလည်းရှိနေပါတယ်အသေးစိတ်ကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
CSSU ရှမ်းပြည်ညီညွတ်ရေးကော်မတီစီဝေးပိတ်ပင်ခြင်းကိစ္စနဲ့ပတ်သက်ပြီးရှင်းလင်းချက်ပေးဖို့ CSSU အလှည့်ကျသဘာဝပတိ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကနေနိုင်ငံတော်တိုင်ပင်ခံရုံးကိုမနေ့ကပဲစာရေးသားပေးဖို့တောင်းဆိုထားတယ်လို့ RCSS ပြောခွင့်ရသူ့ဘူမူကြီးဆိုင်ငင်းကပြောပါတယ
်ကျွန်တော်ရေးသားပေးဖို့ထားတဲ့အချက်ကတော့ကျွန်တော်ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့အစည်းအဝေးကိုထိုင်းနိုင်ငံခြေစိုက်တဲ့ဒီမြန်မာစစ်တပ်ရုံးကနေပြီးတော့ဒီထိုင်းအစိုးရကိုတော့မလုပ်ဖို့ပိတ်ပင်တားဆီးလိုက်တဲ့ကိစ္စအပေါ်မှာကျွန်တော်အနေ ကောင်းပြရတဲ့အကြောင်းပေါ့နော်ပြီးတော့အရင်ဒီသမရဟောင်းဦးတင်းစိန်လက်ထက်မှာဆိုရင်တရားစစ်ကြီးအစည်းအဝေးကိုပိတ်ပင်ထားစီရတယ်မရှိတယ်လို့ကုညီအားပေးတာတွေလည်းရှိခဲ့ပါတယ်ဒီနိုင်ငံတော်ငင်းချင်းရဲ့အတွက်ကိုတပတ်တလန်းငါကျွန်တော်တို့အင်အားဖြစ်စီမဲ့အတွက်ကျွန်တော်တို့ရှမ်းပြည်ကြီးရဲ့ကော်မတီကိုဖွဲ့စည်းထားခြင်းဖြစ်တယ်တမလို့ရောအစိုးရကိုကျွန်တော်တို့စန့်ကျင်တဲ့အကြောင်းအရာတ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီအချက်ကတော့ကျွန်တော်တို့ကတော့ဒီပြီးပါစခရင်နင်းကတော့ဒီအကုတ်မှာ
တတိယအကြိမ်ရပါတော့ဒီတော့ဆင်းငင်းချမ်းရေးညီလာခံဒီအစည်းအဝေးနဲ့ပတ်သက်ပြီးတော့အိမ်မှာကြုံတွေ့ရခဲ့အတွေ့အကြုံတွေကိုကျွန်တော်တို့ပြန်လည်ပြီးတော့လာပြီးတော့ရှင်းလင်းဆွေးနွေးဖို့နဲ့ပြီးတော့ရှေ့ဆက်ကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့နေရာမှာအခန့်ကဏ္ဍအတွေရှိတာပေါ့နော်ဒီနိုင်ငံရေးစီးပွားရေးပြည်ညာနဲ့တရားစာရာလူမှုရေးဒီကိစ္စတွေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ ရှမ်းမြို့နယ်တောင်ပိုင်းဟိုဘုံမြို့နယ်ထဲမှာမြန်မာအစိုးရနဲ့ NCA ပြည်ရဲ့လက်မှတ်ရေးသူးထားတဲ့တောင်ပိုင်းရှမ်းမြို့တပ်မတော်အစီအစအစစီနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်တိရခန့်ရွာသားစေဦးဖန်းခန့်ရတယ်လို့အဲ့ဒီထဲမှာရွာသားတို့ဟာပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့အစီအစအပြောခွင့်ရသူ့ပုံမှုကြီးဆိုင်ငင်းကပြောပါတယ်သူတို့တချို့ရွာသားတွေတို့ပြန်လွတ်
ဒီကနေ့ထုတ်လွှင့်ပေးနေတဲ့တောက်ကြနေညပိုင်းအစီအစဉ်လေးကိုနော်။တာတကယ်ကိုဟိုအခက်ခဲနဲ့ကြုံတွေ့ပြီးတော့ဒီအခက်ခဲနဲ့ကြုံတွေ့ပြီးဇူလိုင်လ၁၈ရက်နေ့ကတမတော်စစ်ကြောင်းကနေနန်းခုတ်ရွာကမြို့သမီးတို့ပါဝင်ရွာသားဆယ်ဦးဖမ်းဆီးခဲ့တယ်လို့အစီအစဉ်နဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီးခုနှစ်ဦးကိုပြန်လည်လှုပ်ပေးပေမဲ့သုံးဦးကတော့ထိန်းသိမ်းရဆဲလို့သူကဆိုပ
ကျန်စီအစည်းအဝေးတွေမှာဖြစ်နေတယ်လို့ပြည်ပကြလည်းသူရှင်းမှုတွေလည်းမရရှိနိုင်သေးဘူးပေါ့နော်လက်တွေ့မှာဘယ်ဘသူကမားလည်းဘသူကမှလည်းဘလို့မျိုးပြင်ပြောင်းလဲရမှာဆိုတာဒီဂျာနီအနေနဲ့ပါဝင်မှုကအားနေနေတယ်
ဒီကရဆူနလာစကွန်နီယန်နေမှာလဲရှမ်းမီနယ်ရှိပိုင်းမိုင်းပြင်းမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်လက်ရှိရှမ်းမီနယ်မှာမြန်မာတပ်မတော်နဲ့ DNL တမ်းကတက်ကွေးတို့လို့ကူးဆက်ရောဂါတွေကြောင့်လူအသေးပြောက်ဖြစ်ရတာနောက်စီးပွားရေးလုပ်ငန်းတွေမှာထိခိုက်တာမျိုးတွေကျွမ်းရနေရှိပါတယ်ဒီလိုကူးဆက်ရောဂါမျိုးတွေကျွမ်းရတဲ့အခါမြန်မာနိုင်ငံမှာကာကွယ်နိုင်တဲ့အစီအမံတွေအလုံးလောက်ရှိနေပါပြီလားမြန်မာနိုင်ငံရဲ့လူထုကျန်းမာရေးစောင့်ရှောက်မှုစနစ်မှာဘာတွေလိုအပ်နေပါသလဲဆိုတာကိုဗီအိုရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေး
နိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်ဒီလိုက်အစီအစဉ်ကအကျိုးဆုံးပါတယ်ရှင်။
စနေညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့တဲ့နားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါလေရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာရရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇူလိုင်လ28ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာတုတ္တဆုံးလေအမေရိကန်တခွင်စီစဉ်နဲ့အတူသိပ္ပံနဲ့နည်းပညာမှာတော့
အရင်တုန်းကပုံမှန် traditional marketing ကပေါ့နော်ရိုးရမပြတ်လုပ်လာတဲ့ပုံမှန် marketing ကနေဆက်ပြီးအခုနောက်ပိုင်းမှာ internet ပေါ်လာပြီးတော့ခွဲထွက်လာတဲ့ online ကိုအသုံးပြုပြီးတော့
digital နည်းပညာအကြောင်းကိုတွေ့ဆုံမြင့်မြတ်ထားတာနားဆင်ကြရမှာပါရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ကိုကန့်စော်ဘွားမျိုးနဲ့အသက်60အရွယ် Olive Jan ဟာသူနေထိုင်ရာမူဆယ်မြို့မှာဇူလိုင်လ23ရက်နေ့ကကွယ်လွန်သွားခဲ့ပါတယ်သူရဲ့နာရီကို Washington Post သတင်းစာကြီးအပါအဝင်နိုင်ငံတကာသတင်းတွေမှာလည်းဓာတ်ပုံနဲ့တကွဖော်ပြခဲ့ကြသလိုကိုကန့်ပြည်သူစစ်ခေါင်းဆောင်ဖြစ်တာမကဗျံမအဖြစ်ပါဘိန်းဗျံမအဖြစ်ပါရေးသားခဲ့ကြပါတယ်ဒီလိုရေးသားချက်တွေကိုအခြေခံပြီး Olive Jan ရဲ့စိတ်ဝင်စားဖွယ်ဘဝဖြစ်စဉ်ကို Washington DC မှာနေထိုင်တဲ့သူဖြစ်သူဂျွန်ခေါ်စာနီတင်ဖေကိုဆက်သွယ်မြင်မြန်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာတော်လလတန်ကတင်ပြထားပါတယ်ရှင
်ပထမဆုံးမိစင်နာကဒီကွယ်လွန်သွားတဲ့ပေါ့နော်ကိုကန့်ကဘိန်းပြေမာလို့ဆိုတဲ့ Olive Young နဲ့ပေါ့နော်ဇာနီကဘယ်လိုတော့ပါလဲရှင
်သူတော့ပါတယ်ကျွန်တော်ရဲ့အတော် Oliveကိုကျွန်တော်တို့ Uncle Olive လို့ခေါ်ပါတယ်ကျွန်တော်ရဲ့အတော်ကဒါစုထဲမှာအမျိုးသမီး၄ယောက်ရှိပါတယ်ကျွန်တော်ရဲ့အမေကသတ္တယာကျွန်တော်ရဲ့အမေရဲ့အမက Olive Young ဖြစ်ပါတယ
်ဆိုတော့ဇာနီပြောသလို Uncle Olive လို့ခေါ်တယ်ဆိုတော့ဘာမှလို့ဆိုရင်တော့ဦးလေး Olive ပေါ့နော
်ဦးလေးလို့ခေါ်ပါတယ်ဟုတ်ပါတယ
်ဘာဖြစ်လို့ Uncle Olive လို့ခေါ်ပါလဲရှင
်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ရဲ့အတော်ကအမျိုးသမီးဆိုပေမဲ့စိတ်ထဲမှာသူကအမျိုးသားလို့ပဲသူကသူချင်းတယ်ဒါကြောင့်ကျွန်တော်တို့ကယူသေးလို့ဦးလေးလို့ခေါ်တယ
်ဇာနီရဲ့အတော်ရဲ့နောက်ဆုံးလေးပြောပြပေးပါလားရှင
်ကျွန်တော်အမေနဲ့သူစီလာပါတယ်သူတို့ကကိုကမှနေပါတယ်သူကဘာစစ်ဖြစ်တော့ဂျပန်နေလာတော့ကျွန်တော်ဖိုးခွားတွေကလက်နဲ့မချပါဘူးအဲ့ဒီတော့ဆက်ပြီးတော့ဂျပန်နေကိုစစ်တိုက်ပါတယ်တိုက်တော့အမေတက္ကမီတဆုတခုလုံးကရုပ်ကြီးကိုပြေးသွားပြီးတော့မှယူနန်နေကုမင်းညိုမှာနေနေပါတယ်ကျွန်တော်ရဲ့တော်ကအဲ့ဒီမှာနေပြီးတော့တကယ်ကွာစစ်ပြီးတော့မှကိုကံကိုပြန်လာကြပါတယ
် Washington Post သတင်းစာထဲမှာပထမဦးဆုံးရေးထားတဲ့ line ကတော့ငငယ်တုန်းကခရီးရန်အကြောင်းကြောင်းတက်ခဲ့စင်းကသူကဘလောက်ယောက်ျားလေးဆန်နေဆိုတဲ့ခါကျတော့ဒီခရီးရန်အကြောင်းကိုတက်စင်းသူ့အိတ်ထဲမှာတစ်ခါတလေကိုဖွဲ့ပြီးယူလာတဲ့အတွက်ကြောင့်သူ့တငယ်ချင်းတွေကလန့်ဖြန့်ကုန်ရတယ်ပေါ့နော်အဲ့လိုမျိုးစပြီးတော့ရေးထားတယ်လीနည်းပြောပြပေးပါလားရှင
်ငငယ်တုန်းကကတဲ့ကကျွန်တော်အတော်ကယောက်ျားဆန်တော့ခြားချောင်းတူတွေကသူ့ကိုမကြိုက်ဘူးညံဖြစ်ချင်တဲ့ခါကျတော့ဒီနေ့ကျတော့ကျွန်တော်ရဲ့အတော်ကပြောတာပဲလीတနက်သူ့ကအိမ်ထဲမှာဖွဲ့ပြီးတော့ချောင်းကိုယူလာတယ်ဘာဖြစ်လို့လဲဆိုတော့ဟိုတခြားချောင်းကျေးပြားသူ့ကိုအကုန်လုံးစကြတယ်လ
ी
အဲ့ဒါကြောင့်စာမခံခြင်းတော့သူကနေပြီးတော့တနက်ကြားတဲ့ခါကျတော့တခြားချောင်းတူမတွေကအကုန်လုံးကြောက်သွားတယ်ကြောက်သွားပြီးတော့မစရဲတော့ဘူးသူဖြစ်တဲ့ဒါကြောင့်သူကစာမခံခြင်းလို့သူကနေပြီးတော့အဲ့လိုလုပ်တာအဲ့ဒါအဲ့တော့ဖြစ်ပြီးတော့မှနာမည်ကြီးသွားတယ်သူကနောက်ပြီးလူတွေကနောက်ကျတာပြောတာဟိုချောင်းကိုတနက်ယူလာတယ်ပါပြောတာပေါ့ဒါပေမဲ့ကျွန်တော်တို့ကြားလာတော့နေလိုက်ယူလာတာမဟုတ်ပါဘူ
း
တခါဖြစ်သွားတ
ာအဲ့ဒါမျိုးဒီစက်ထဲမှာပေါ့နော် Washington Post မှာဆက်ရေးထားနောက်ပိုင်းမှာလေးပေါ့ဗောနော် तू ကအသက်20ကျော်လေးကြားတဲ့ခါကျတော့ तू ကလူတစ်ဆောင်အင်အားရှိတဲ့ကိုကန့်တပ်ကိုဥဆောင်တဲ့နေရာမှာ तू ကကိုကန့်တပ် uniform ဝတ်တယ်ဘုနာပြောခါကြမှာလေး pistol နဲ့ထိုးထားတာပေါ့နော် Elune to add Ditaku to Usanghe Bono. Eddie Jango, Sandy Dilla Biobi.
Mamma, Bachelor Soro, Eddie Chain, Donga, Tuya Korega, Intam Jabido, Goga Mamanado, Murego, Pian Bido Nader, Choa Nasho Mamede, Jango Manede, Goga Mabrimam Shido, Machido de Kajara Tua, Gogan Piane, Bachelor Soro Eddie Donga, Goga Ma, Gansa Machido, Eramatua Pian, Wabido Matua. ကောင်းစားလုပ်တယ်လူတွေကလည်းကိုကံလူတွေကလည်းသဘောကျတယ်ဘာဖြစ်လဲဆိုတော့ကောင်းစားမရှိဘူးတခြားနေရာကလူတွေကသူတို့ကိုလာပြီးတော့အနိုင်ကျင့်တယ်အဲ့တော့သူကနေတော့ကောင်းဆောင်လုပ်ပြီးတော့မှသူစီယုံပြီးတော့မှအနိုင်ကျင့်တဲ့လူတွေကိုအကုန်လုံးကိုသူတို့ပြန်ပြီးတော့တိုက်တယ်အဲ့ဒီတုန်းကတော့အမျိုးသမီးကအမျိုးသားလိုဝတ်လို့ပြီးတော့စစ်တပ်တွေပဲထဲဝင်နေဆိုလို့ရှိရင်ဒါကကာမမကြဘူးအထူးစားမယ်လေဟုတ
young, at the goose evo, no? To a so warm junior and Ibroma, Sinted Labi Melule, Yamananga, being young way, Lungangu, Satin Gate, Gonson to Uzi Lule, Zeta Tabare. Now, bro, double Nema Solusine, the Cardi Jalusine, the American CIA, a Kunigule, Olive Young and Inebono, Lenet de Lumubono, a Taukuri, Yare Subire.
ตับปุ๋ยเอามายีถ่าตาตุยได้บาดเลยไอ้อะไรสิวินซาลุนี่เนี่ยชิมจักไปบ่ล่ะจ๊ะโอเคแล้วเราจ้าละก็รอตะยุกีมาทางกัวเลซโกคุกกี้ดอตะยุกอเมริกาซอยากาตะคาจ้ะรออะยังเคเอ็มดีคอคอมมานดังตะยุกผิวซอยากาตะยุกกีกาเนี่ยพี่รอถั่วปีได้คาจ้ะรอเป็นมาปีจําชื่อแล้วนอกซ้อมจ้ะรอปะมาปีหยอดล่ะบ่าหยอดล่ะได้คาจ้ะรอเรฟิวจีโลမျိုးบ่โกกะมาเนนี่บาดไอ้ที่มาเนนี่ตรงอ่ะ ကျွန်တော်ရဲ့အတော်ကနေပြီးတော့သူတို့ကိုဟိုစာနေခွင့်ပြုတယ်ဖြစ်လို့ဘာမှပွားဖို့မရှိတဲ့ခါကျတော့အဲဒါကြောင့်သူအခုလုံးပေးတာပေါ့ဒါပေမဲ့နောက်ကျတော့သူတို့ကညီမလေးမျိုးမဟုတ်တဲ့ခါကျတော့အဲဒီမှာနေလို့မရဘူးနေလို့မရတဲ့ခါကျတော့ကျွန်တော်တော်ပါပဲနေပြီးတော့သူတို့ကိုတနာတော့အခုကျွန်တော်ကိုကမပုံတင်ထုတ်ပေးတယ်ထုတ်ပေးတဲ့ခါကျတော့ညီမနိုင်ငံသားတာမဟုတ်တဲ့လူတွေကိုနိုင်ငံသားတဲ့ ကိုယ်ကနတ်ဆက်နှစ်ခုဖန်ခံပြီးတော့မန္တလေးမှာထောင်းငါးနှစ်ကြာပါတယ်အဲ့ဒါပြီးတော့ဒီ1900ဆယ်တုန်းခုနှစ်မှာလေဟိုဘုရုပ်နေဝင်အာနာသိမ်းပြီးနောက်ပိုင်းမှာလေသူထပ်ဖန်ခံတယ်ဟုတ်ပါတယ်တော့ဝင်ဆွဲတက်တဲ့ခါကျတော့1900တုန်းခုနှစ်မှာတက်ပြန်ဖန်ခံတယ်အဲ့ဒါကတော့ဒါဆီလိုလဲဆိုတော့ဖန်တော့ငါသူကရန်ကုန်မှာတက်ကြရိတ်တာလာမှာသူရဲ့အိမ်မှာသူနေနေတယ်ဟုတ်ကဲ ကိုကမှာအဒီတုန်းကကျွန်တော်တို့ဦးလေးကစော်ဝါကြီးဒါပေမဲ့စော်ဝါကြီးကဖမ်းမခံရဘူးပြီးတော့ကျွန်တော်ရဲ့ဦးလေးနောက်တယောက်ကဆွတော်မှာဆွတော်မှာကလည်းဖမ်းမခံရဘူးဒါပေမဲ့ကျွန်တော်ရဲ့အတော်တယောက်ပဲဖမ်းခံရတယ်အဲ့ဒါကျွန်တော်မိသားစုမှာပြောလာတော့ပါလို့လဲဆိုတော့နိုင်ငံရေးလည်းမဟုတ်ဘူးဘိန်းကြောင်လည်းမဟုတ်ဘူးသူရဲ့ချစ်တဲ့လူတွေအချစ်ချောင်း
ဒီကနေ့ပေါ့ဖန်ခါတယ်လို့ပြောပါတယ်။ဟိုချစ်ချောင်းဖန်ခါတယ်ဆိုတဲ့ခါကျတော့ဝမ်ရှိဘုစ်မှာပဲရေးထားတာပေါ့နော်။သူကအဲ့ဒီတုန်းကတော်တော်နာမည်ကြီးတဲ့ရုပ်ရှင်မင်းသမီးပေါ့နော်။ဝါဝါဝင်းရွှေနဲ့သူကတွဲနေတဲ့လူရေးထားပါတယ်။အဲ့ဒါနဲ့ပတ်သက်လို့ဖြစ်တယ်လို့သူကမှာပေါ့။အဲ့ဒီလိုတက်ပြောတာလေအဲ့ဒီတုန်းကသူချစ်တဲ့လူရုပ်ရှင်မင်းသမီးနဲ့သူလူနေနေတယ်
ရောက်ရှိမနေမီးရအဲ့ဒီလူကြီးနဲ့တူတူမသွားတဲ့ခါကျတော့ကျွန်တော်ရဲ့အတော်ကိုဖမ်းလိုက်တယ်
အဲ့လိုဖမ်းပြီးတဲ့ခါကျတော့သူဘရော့ပြန်လွတ်လာလည်းမသိပါဘူ
း1968နှစ်ချီအဖမ်းခံပါတယ
်ဟုတ်ကဲ့
ဆိုတော့ခါ9နှစ်ပြန်ပြီးတော့သူချောင်းမှာသူချာနေတယ်ဒါပေမဲ့ဘာမှခုံရုံးနေပါကြီးလည်းမသွားဘူ
း
နိုင်ငံရေးကြောင့်လည်းမပြောဘူးဘာမှตามที่ได้มาพันธาได้พันธ์พี่แล้วนอกซ้องจ๋าတော့ฟลอไลท์อ่ะ
ไอ้เฉยมาป่ะเนาะซอๆไปงาออลิเวียงาดิโกกะมาดูปีตุสิป่ะเนาะจะท่องรอบกูอู้ซี้นี่ได้เฉยมาซาวินีอีด้วยป่ะเนาะดูตองหมอมาไซเตบิ้งลงงามากูตั้งยอมเหมือนป่ะเนาะหลุดเลยหลุดเลยโฉท้าบาเลยไอ้ตรงอ่ะตู้เนี่ยเล็ดถอดอู้อ่ะป่ะเนาะ
นามิจิเรเบงบีโลซิฮานุสุทาบาเรเอราโอซานิรุเมเนชินจาบิบาเอริดงาโกเปมาจนเราดอกะจีซงซอรอตะชาลูยะอะกงลงกะจนเราดออ่อมาเวอะลุลุกะเอริรออุซอเซนเลเตียเลจนเราดออ่อมาบาเวเอริมาเนเรดูเรยะตะชาอะเปียงกะลูเรไนเสตตาเรโอ
ตัวไม่ใจตาคาจาโรตัวรถไหลโลจินเนาะโอเคตัวต่อไหลโลจินเนาะตัวงวยโลเรคาจาโรเอริมาชื่อแต่ตายแม่ตัวงวยชาบีโรต่อไหลโลจินเนาะเอริมากระชับงวยชาบูร้านนี้ไปไม่ใช่เปล่าเนาะนอกจากจาโรตัวเป็นปัตตาบีโรมางวยชาบีโรมาต่อเห็นไหลโลจินเนาะเอริ ช่วยตรีกาเนียนามาชัมปีเหนียวไปชัมปีเชียไปมาชีเดลูเดียที่ได้แม่เลิกไปแต่แม่เราสนใจเราปฏิโลเลสเราตัวลุลัยโลเจนโลเลิกกาเหนียวไปเลย
တော်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးခန္ဓာကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။နောက်သတင်းပတ်တောက်ကြနေမှာလဲအော်လစ်ဂျန်ရဲ့ဘဝအကြောင်းတည်ကောင်းစရာအပိုင်းနှစ်ကိုဆက်ပြီးတော့နားဆင်ကြရမှာပါရှင်။ အခုဆက်ပြီးတော့တူတာဆောင်နဲ့အမေရိကန်တခွင်အစည်းအဝေးကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ဇူလိုင်နဲ့ဩဂုတ်လတွေအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရပ်တွေအကြောင်းတင်ဆက်ပေးမှာပါ။အမေရိကန်နဲ့ဆိုဗီယက်ခေါင်းဆောင်တွေရဲ့စကားဆစ်ထိုးပွဲနျူကလ িয়ার လက်နက်စမ်းသပ်မှုရစဲရေးစာချုပ်ဂျပန်နိုင်ငံပေါ်အနုမြူဘုံးကျဲချခဲ့တဲ့အကြောင်းတွေကိုကိုအောင်အောင်နဲ့အတူမှတ်ခင်ပြုထွေးကကူညီတင်ဆက်ထားပါရစေ။
ဒီဘက်စီစဉ်ကိုတော့စေအခေကာလာကထင်ရှားတဲ့စကားစစ်ထိုးပွဲအကြောင်းနဲ့ဆက်လိုက်အောင်လားမက်ခင်မီတွေ့ဟုတ်ကဲ့ပါဒီအမေရိကန်ဒုသမ္မတရာရစ်ချတ်နစ်ဆန်ရဲ့အဲ့ဒီချိန်တုန်းကဆိုဗီယက်ပြည်ထောင်စုဝင်ကြီးချုပ်နီကီတာခရူရှက်ဖ်တို့ရဲ့စကားစစ်ထိုးပွဲကိုလူတော်များများစိတ်ဝင်စားခဲ့ကြတယ်နော်ကိုအောင်ဟုတ်ပါတယ်လားတူသမရနစ်ဆန်ဟာအမေရိကန်ဒုတ်ကွန်ပစ္စည်းတွေပြသမဲ့ကုန်စည်ပြပွဲတက်ရောက်ဖို့မော်စကိုကိုရောက်နေတဲ့အချိန်မှာမစ္စတာခရူရှက်ဖ်နဲ့အရင်းရှင်စနစ်နဲ့ကွန်မြူနစ်စနစ်ရဲ့အားသာချက်အားနည်းချက်တွေကိုအပြန်အလှန်စကားနာထိုးရင်းပြောဆိုခဲ့ကြတာပါအိမ်သုံးပစ္စည်းတွေဆောက်လုပ်ရေးပစ္စည်းတွေနဲ့အရင်းရှင်စနစ်နဲ့ဆိုရှယ်လစ်စနစ်အကြောင်းသူတို့ရဲ့အမြင်တွေကိုနိုင်ရှင်းပြီးတော့ပြော
အခုလိုကောင်းဆောင်နေရအပြန်အလှန်စကားစစ်ထိုးကြတာကိုရိုက်ကူးထားပြီးအမေရိကန်ပြည်အောင်စုနဲ့တကမ္ဘာလုံးကိုရုံးမြင့်တန်ကြားကနေလဲထုတ်လွှင့်ပြသခဲ့တယ်လေဒုသမ္မတနစ်ဆင်ကဒီဝါရှင်တန်ဒီစီကိုပြန်လဲရောက်လာပြီးတဲ့နောက်မှာလဲမိဘဆောင်စကားစစ်ထိုးပွဲလို့လဲတည်ကြတဲ့အောင်မြင်ပြီးတော့ဒီပြပြလဲလဲဆွေးနွေးခဲ့ကြတဲ့ဒီတွေ့ဆုံမှုအကြောင်းကိုပြန်ပြီးတော့ပြောပြပါရစေ ပထမအချက်အနေနဲ့မစ္စတာခရူရှက်နဲ့အတူဆွေးနွေးကြရတာဟာနှစ်လိုပွဲရဖြစ်ပြီးတော့ဒုတိယအနေနဲ့ကတော့ဒီအပန်းဖြေရိတ်သားမှတွေ့ကြတဲ့အခါစကားစစ်ထိုးပွဲတုန်းကလိုမျိုးမဟုတ်တော့ဘဲသွဲဝိုက်ပြောဆိုတာတွေမလုပ်တော့ဘဲဒေတိုးပြောဆိုလာကြပါတယ်လို့မစ္စတာနစ်ဆင်ကပြောပါတယ်အဓိကကျတဲ့ပြဿနာကြီးကြီးမားမားကိစ္စတွေကိုလည်းသူ့အမြင်ကိုယ့်အမြင်ပွင့်ပွင့်လင်းလင်းပြောနိုင်ခဲ့တယ်လ
ဆက်တင်ပြပေးကြပါရယ်မက်ကင်မြူထွေးရဲ့1963ခုနှစ်ဇူလိုင်လ25ရက်နေ့မှာအမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဆိုဗီယက်ပြည်ထောင်စုတို့အကြားနျူကလ িয়ার ဆက်သတ်မှုရစဲရေးနဲ့ပတ်သက်ပြီးစာချုပ်ချုပ်ဆိုဖို့သဘောတူညီခဲ့ပါရယ်ဒီစာချုပ်ချုပ်ဆိုတဲ့ရည်ရွယ်ချက်ထဲမှာတဘာဝပတ်ဝန်းကျင်ပေါ်ထိခိုက်နိုင်တဲ့ရေဒီယိုဓာတ်သတိကြွပစ္စည်းတွေရဲ့အန္တရာယ်ကိုအဆုံးသတ်ဖို့လဲပါဝင်တဲ့အပြင်ကမ္ဘာကြီးအတွင်းမှာပင်လယ်နဲ့အာကာသထဲမှာပါမကျန်နျူကလ িয়ার လက်နက်စမ်းသပ်မှုကိုတိတ်ပင်လိုက်နိုင်ပါတယ
်အမေရိကန်လူထုကိုပြောကြားတဲ့မိကုံးမှာတော့သမ္မတဂျော့ဂျ်ကနေဒီကတဟငင်းငယ်ကြီးအထက်ပရမအဆုံးခြေလန်းတလန်းစတင်လှမ်းနိုင်တာဖြစ်ပြီးတော့စစ်မှန်ဖြစ်ပွားလာမဲ့အန္တရာယ်ကိုလဲရှောင်ရှားလိုက်နိုင်တယ်လို့ဆိုပါတယ်1963ခုနှစ်ဩဂတ်လ5ရက်နေ့မှာတော့မော်စကိုမြို့ခရမလင်နန်းတော်ကအခမ်းအနားအတွင်းမှာနျူကလ িয়ার လက်နက်စမ်းသပ်မှုရပ်စည်းစာချုပ်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။
အ အခုတခါတော့ American စစ်တပ်အတွင်းကအသားရောင်ခွဲခြားဆက်ဆံမှုကိုတားမြစ်ပိတ်ပင်နေအမိန့်ထုတ်ပြန်ခဲ့တဲ့အကြောင်းကိုပြောပြပေးရမယ်ဗျာ1948ခုနှစ်ဇူလိုင်လ26ရက်နေ့တုန်းက American စစ်တပ်နဲ့ပြည်ထောင်စုအစိုးရအဖွဲ့အတွင်းအသားရောင်ခွဲခြားမှုဆုံးသက်ဖို့ American သမ္မတ Harry Truman ကအမိန့်ထုတ်ပြန်ခဲ့ပါတယ်လက်နက်ကင်တပ်တွေရဲ့ဦးစီးချုပ်အနေနဲ့ကနိုင်ငံသမ္မတတယောက်အနေနဲ့ထုတ်ပြန်လိုက်တဲ့ဒီအမိန့်ရဲ့ရည်ရွယ်ချက်ကအသားရောင်လူမျိုးဘာသာတရားကိုအခြေခံပဲလူတိုင်းမှာညီမျှတဲ့အခွင့်အရေးရနိုင်ဖို့ဖြစ်တယ်လို့သမ္မတ Truman ကပြောပါတယ်
။အခုလို့ထုတ်ပြန်လိုက်တဲ့သမ္မတရဲ့အမိန့်ကြောင့်ဘလောက်ထိတိုးတက်မှုတွေရှိသလဲဆိုတာကိုသမ္မတရဲ့အထူးအကြံပေးကော်မရှင်ကလည်းမျက်ခြေမပြတ်ကြည့်နေတာပါ။သမ္မတ Truman အစိုးရအဖွဲ့အနေနဲ့ပြည်သူ့အခွင့်အရေးဆိုင်ရာဥပဒေတွေကိုလွှတ်တော်ကအတည်ပြုပေးဖို့ဆောင်ရွက်နေတာတွေကိုတောင်ပိုင်းပြည်နယ်တချို့ရဲ့အချက်လွှတ်ချက်အမှတ်တွေကကန့်ကွက်ဖို့ဆောင်ရွက်ခဲ့ရကိုသိခဲ့ပြီးတဲ့နောက်မှာသမ္မတ Truman ကဒီအမိန့်ကိုထုတ်ခဲ့တာပါ။African American တွေရဲ့မဲပေးခွင့်ကိုတားမြစ်နဲ့တောင်ပိုင်းပြည်နယ်တို့ရဲ့ဥပဒေတွေကိုသမ္မတ Truman ကရုပ်သိမ်းဖို့ကြိုးစားခဲ့တာလည်းဖြစ်ပါတယ
်။ကဲအခုတော့ဒီဩဂုတ်လအတွင်းကသမိုင်းဝင်အဖြစ်ပြက်တွေအကြောင်းကိုဆက်ပြီးတော့တင်ပြပေးခြင်းပါတယ်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံသားတချို့လည်းရွေးချယ်ခံရလေရှိတဲ့ Fulbright ပညာတော်သင်အစီအစဉ်အကြောင်းမှာ1946ခုနှစ်ဩဂုတ်လတရနေ့မှာ American သမ္မတ Harry Truman ဟာFulbright ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်
။ Arkansas ပြည်နယ်အထက်လွှတ်တော်အမတ် J. William Fulbright ကဒီဥပဒေကိုအစိုးပြုတင်သွင်းခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေအကြားပို့ပြီးတော့နားလည်မှုရှိလာအောင်နှစ်ဖက်နိုင်ငံကဆရာတွေ၊ပါမောက္ခတွေ၊အထက်ပညာရှင်၊အသိပညာရှင်၊ကျောင်းသားတွေအပြန်အလှန်တွားရောက်လေ့လာပြီးတော့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတိုးတက်မှုတွေရှိလာအောင်ဒီအစီအစဉ်ကိုအောက်ထည်ဖော်ရခြင်းဖြစ်တယ်လို့သူကပြောပါတယ်။
ဒုတိယကမ္ဘာစစ်လက်ကျန်းပစ္စည်းတွေကိုရောင်းချပြီးရရှိလာတဲ့ငွေတွေနဲ့ဒီအစီအစဉ်ကိုစတင်အကောင့်တွေပေါ်ခဲ့တာပါ Fulbright အစီအစဉ်ကနေဘလို့ဘာသာရမျိုးမဆိုလေ့လာသင်ယူလို့တဲ့အရေးချင်းမိကျောင်းသားပေါင်း1300လောက်ကိုပညာတော်သင်စုကြည့်ထောက်ပံ့ပြီးတော့ပွဲရရှိအောင်သူတေသနလုပ်ငန်းတွေအတွက်လည်းကူညီပါတယ်
အခုခါမှာ Fulbright အစီအစဉ်နဲ့နိုင်ငံပေါင်း184နိုင်ငံကအမှုပညာရှင်တွေအပါအဝင်ပညာရှင်ပေါင်း2000နီးပါးကိုအမေရိကန်ပြည်ထောင်စုစီကိုခေါ်ယူခဲ့ပြီးတော့အမေရိကန်နိုင်ငံသား13,500နီးပါးလဲနိုင်ငံရဲ့ချားကိုရောက်သွားခဲ့ပါတယ်။အဲ့ဒီစစ်စစ်မှာပါဝင်ခဲ့သူတွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်တာဝန်ယူခဲ့တဲ့Boutros Ghali နဲ့အမေရိကန်ရုပ်ရှင်မင်းသား John Lithgow တို့လည်းပါပါတယ်
။ယူပဗေဒပညာရှင် Albert Einstein ကသမ္မတ Franklin Roosevelt ကိုစာရေးသားတဲ့အကြောင်းဆက်ပြီးတော့တင်ပြပေးခြင်းပါတယ်။တမိုင်းနဲ့ကြီးပြီးတော့အပြောင်းလဲဖြစ်ခဲ့တဲ့ဒီစာကို1939ခုနှစ်ဩဂုတ်လ2ရက်နေ့မှာရေးသားခဲ့ပါတယ်။ Nobel ပညာရေးဆုရှင်လည်းဖြစ် New Jersey ပြည်နယ်Princeton တက္ကသိုလ်မှာစာသင်ကြားပြသသူလည်းဖြစ်တဲ့ Einstein ဟာဒုတိယကမ္ဘာစစ်မတိုင်ခင်ကနာဇီဂျာမနီတို့ရဲ့ရန်ကနေလွတ်မြောက်အောင်ထွက်ပြေးလာခဲ့သူပါ
။မျိုးတပြုတ်လုံးကိုအစာလေးဖျက်ဆီးပစ်နိုင်တဲ့ယူရေနီယံဘုံးတစ်မျိုးကိုစမ်းသပ်တီထွင်သူတွေရှိနေပြီလို့သိပ္ပံပညာရှင်လည်းဖြစ်တဲ့ Einstein ကသမ္မတ Roosevelt ကိုသတိပေးခဲ့ပါတယ်။ဒါပြင်နျူကလ িয়ার စမ်းသပ်မှုလုပ်နေတဲ့သိပ္ပံပညာရှင်တွေကိုငွေကြေးထောက်ပံ့ဖို့ကိုလည်းသူကစာထဲမှာတိုက်တွန်းထားတဲ့အပြင်အစိုးရအနေနဲ့ Union Debt သတ္တုစတင်ရှာဖွေဖို့ကိုလည်းအကြံပြုထားပါတယ်
။အဲဒီနောက်တော့သမ္မတ Roosevelt ဟာနျူကလ িয়ার ဘုံးပြုလုပ်ဖို့သိပ္ပံပညာရှင်တွေနဲ့ Engineer တွေပါတဲ့ကော်မတီတစ်ခုကိုဖွဲ့စည်းပေးခဲ့ပါတယ်။1940ခုနှစ်အရောက်မှာတော့နျူကလ িয়ার ဘုံးအမြန်ဆုံးထုတ်လုပ်နိုင်ဖို့အတွက်ထိပ်တန်းလျော့ဝှက်အစီအစဉ်တစ်ရပ်ကိုစတင်ဖို့သမ္မတ Roosevelt ကအမိန့်ထုတ်ပြန်ခဲ့ပါတယ်။အခင်ပြည်ရေးခုနကပြောသွားတာတွေကတော့ဒီနျူကလ িয়ার ဘုံးဘယ်လိုပုံစံမျိုးနဲ့စလုပ်ဖြစ်ခဲ့လဲဆိုတဲ့အကြောင်းပါဒါနဲ့တဆက်တည်းဒီတစ်ခါဆက်ပြောပြချင်တာကဒီဘုံးကိုဘယ်လိုစပြီးတော့အသုံးပြုဖြစ်ခဲ့လဲဆိုတာပါ1945ခုနှစ်ဩဂုတ်လ6ရက်နေ့မှာဂျပန်နိုင်ငံဟီရိုရှိမာမြို့ပေါ်ကိုဒီနျူကလ িয়ার ဘုံးတဲချလိုက်တာမှာမီးလုံးကြီးတွေကောင်းကင်ကိုတက်လာပြီးတဲ့နောက်မှုပွင့်တဲ့မီးဂိုလုံးကြီးကိုလည်းဓာတ်ပုံတွေထဲမှာအလုံးတွေ့မြင်နိုင်ပါတယ်
ဒါဟာစစ်ပွဲအတွင်းနျူကလ িয়ার ဘုံးကိုပထမဆုံးအကြိမ်အသုံးပြုခဲ့တာဖြစ်ပြီးတော့ဟီရိုရှိမာတမြို့လုံးမိနစ်ပိုင်းအတွင်းမှာဘုံးလံကြောင်ပျက်စီးသွားပါတယ်။ဒါပြင်လူပေါင်း9,000လောက်သေဆုံးခဲ့ပြီးအတော်များများဒဏ်ရာရပါတယ်။အမေရိကန်သမ္မတ Harry Truman ကဒီနျူကလ িয়ার ဘုံးကိုအသုံးပြုဖို့သူကခွင့်ပြုခဲ့တာဖြစ်ပြီးတော့ဒုတိယကမ္ဘာစစ်အဆုံးသတ်ဖို့ဂျပန်အနေနဲ့ငြင်းဆန်တဲ့အတွက်အခုလိုဘုံးကျဲတာဖြစ်ပါတယ်။
စစ်ပွဲအတွက်အရေးပါတဲ့ဟီရိုရှိမာမြို့ကိုအနုမြူဘုံကျဲချတာကိုကမ္ဘာကတည်ပြီးပါပြီ။စစ်ပွဲရဲ့အနိဋာယုံကိုအမြန်ဆုံးအဆုံးသတ်ဖို့နောက်ဒီလူအသက်ပေါင်းများစွာရဲ့အသက်တွေငယ်ရွယ်တဲ့အမေရိကန်တွေရဲ့ဘဝတွေကိုကယ်တင်နိုင်ဖို့အခုလိုအနုမြူဘုံအသုံးပြုတာပါ။ဂျပန်အနေနဲ့နောက်ထပ်စစ်ပွဲတွေမဖန်တီးနိုင်တဲ့အခြေအနေရောက်တဲ့အထိဒီဘုံကိုဆက်အသုံးပြုမှာမလို့သမ္မတ Truman ကပြောခဲ့ပါတယ်
။ဟီရိုရှိမာပေါ်မှာဘုံကျဲချခဲ့ပြီးတဲ့အချိန်အထိဂျပန်တွေဟာစစ်မရက်ဆဲပဲဆက်ပြီးတော့တိုက်ခိုက်နေတာကြောင့်အမေရိကန်တွေဟာနာဂါဆကီမြို့ပေါ်ကိုလည်းနောက်ထပ်အနုမြူဘုံကျဲချခဲ့တာမှာလူ၄000လောက်သေဆုံးသွားပါတယ်။နောက်တစ်ရက်အကြာမှာတော့ဂျပန်အစိုးရအဖွဲ့ဟာလက်နက်ချဖို့သဘောတူခဲ့ပါတယ်ရှင်။
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ီထောင်ပြီးဒီဂျစ်တယ်မားကတ်တင်းလို့ခေါ်တဲ့အွန်လိုင်းဈေးကွက်ထိုးဖောက်တဲ့ဝန်ဆောင်မှုလုပ်ငန်းပိုင်ရှင်လည်းဖြစ်ပါတယ်။သူဟာမီဒီယာဈေးကွက်ထိုးဖောက်ခြင်းနဲ့ကြော်ညာလုပ်ငန်းမှာအဆက်တိုက်ကအသက်30အောက်လူငယ်အယောက်30ကိုအမေရိကန်အခြေစိုက် Forbes Magazine ကရွေးချယ်ဖော်ပြခံရသူစီးရင်မှလည်းပါဝင်ခဲ့သူဖြစ်ပါတယ်။Digital marketing ဆိုတာဘာလဲနည်းပညာအရာဘာတွေကွာခြားလဲဆိုတာကို Masson D စိန်သိန်းကို VOA Studio မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာနှာစင်ကြရအောင်ပါရှင
် Masson D စိန်သိန်းကျေးဇူးအများကြီးတင်ပါတယ် VOA လာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ဒီကနေ့စပြီးတော့ကျွန်တော် Masson D လို့ပဲနာမည်ခေါ်ပြီးတော့ဒီဝင်ပြီပါเนาะ
ဟုတ်က
ဲ့ပါဆရာပထမဦးဆုံးတစ်ခုကမန်းစံဒီတို့က digital marketing လုပ်နေတယ်ပေါ့เนาะ digital ကဝေဆိုတဲ့နာမည်နဲ့ကုမ္ပဏီထောင်ပြီးတော့ digital marketing လုပ်နေတယ်ဆိုတော့ကျွန်တော်တို့ပြည်သက်နားလဲအောင် digital marketing ဆိုတာဘာဆိုတာအရင်ဆုံးရှင်းပြပါလား
ဟုတ်ကဲ့digital marketing ဆိုတာဟိုကျွန်တော်ဒီအရင်တော့ဒီ marketing ပေါ့เนาะဈေးကွက်ချဲ့ထွင်တဲ့လုပ်ငန်းဆိုရဲနေရာနေစားရပေါ့เนาะအဲ့တော့ဒီလုပ်ငန်းရှိတာကတော့ဟို marketing ဆိုရဲဟာရှိရတော့ကြားခဲ့ပြီပေါ့เนาะငွေကိုရကျွန်တော်ဒီစီးပွားရေးစားလုပ်တယ်ဆိုလို့ရှိရင်ဈေးကွက်ချဲ့ထွင်ရတဲ့ဟာလုပ်ခဲ့စားရပေါ့เนาะအဲ့တော့အရင်တော့ကပုံမှန် traditional marketing ကပေါ့เนาะရိုးရမပြတ်လုပ်လာတဲ့ပုံမှန် marketing ကနေကျွန်တော်အခုနောက်ပိုင်းမှာ internet ပေါ်လာပြီးတော့ခွဲထွက်လာတဲ့ဒီ online ကိုအသုံးပြုပြီးတော့သုံးတဲ့ marketing ကိုဒီ digital marketing လို့ခေါ်ပါတယ်ရှင
် internet ကိုသုံးမယ် online ကိုသုံးမယ်တဘောကကွန်ပျူတာတို့ cellphone တို့ tablet တို့သုံးမယ်သုံးပြီးတော့ဈေးကွက်မြင့်တင်ကြီးလောက်တာ
ဟုတ်ကဲ့ဆို
ဘာဖြစ်လို့ digital marketing ကိုမဆန်နေရစိတ်ဝင်စားပြီးလောက်တာ
ဟုတ်ကဲ့ရှင်စနီးရဲ့ဟိုအနေနဲ့ပြောမယ်ဆိုလို့ရှင်စနီးရဲ့ background ကတော့ marketing ပေါ့နော်စနီးကဒီအရင်တော့ကလည်းပုံမှန် marketing တွေလုပ်ခဲ့တယ်အလုပ်တင်နဲ့လုပ်ခဲ့တယ်ပေါ့နော်ဒါပေမဲ့ဒီနှစ်တွေပိုင်းမှာနောက်ပိုင်းမှာကျွန်တော်ဒီ internet တွေကျန်သုံးလာကြတယ်ပြီးတော့ဒီ tools တွေလည်းအများများလာတယ်ဒီဟိုဘယ်လိုပြောမလဲကျွန်တော်ရဲ့ဒီဟိုနေ့စဉ်ဘဝထဲမှာဒီနည်းပညာရေးပါမှုကအရင်ကြီးစလာတဲ့အချိန်မှာကျွန်တော်က trend ကလည်းပြောင်းလာတယ်ပေါ့နော်လူတွေရဲ့စိတ်ဝင်စားမှုအရင်တော့ဆိုလို့ရှင်ကျွန်တော်ဒီပုံမှန် marketing အနေနဲ့ဆိုလို့ရှင် Facebook ကြော်ညာရေးရှိမယ်သတင်းစာရေးရှိမယ်စာအုပ်တွေမှာကြော်ညာကြမယ်ပေါ့နော် magazine တွေမှာဒါပေမဲ့နောက်ပိုင်းကျတော့ကျွန်တော်ဒီဟာတွေကလူတွေကိုရောက်တဲ့နှုန်းကအရင်နေလာတယ်ကျွန်တော်ဒီမြန်မာနိုင်ငံမှာဆိုလို့ရှင်လည်းဒီလွန်ခဲ့သော5နှစ်6နှစ်လောက်ကနေစပြီး internet သုံးတဲ့အရေးအတွက်ကအရင်များလာတယ်အဲ့တော့လူတွေရဲ့နေ့စဉ်ဘဝနဲ့ဒီသူတို့ရဲ့ရှေ့ကိုရောက်ဖို့ဆိုရဲဟိုဈေးကွက်ချဲ့ထွင်တဲ့နေရာမှာဆိုလို့ရှင်ကျွန်တော်ဒီ digital marketing အရင်ရေးစီလာအဲ့ဒီအတွက်ပုံမှန်တိုင်းပြောမယ်ဆိုလို့ရှင်တော့အရင်လုပ်နေကြ marketing ကနေပုံစံ platform တစ်ခုကိုသုံးပြီးတော့ digital marketing ကိုစပြီးလုပ်ခဲ့တာပါ
ဆိုတော့ငကိုဈေးကွက်မြင့်တင်တဲ့ဈေးကွက်ကိုထိုးဖောက်တဲ့နီလန်းနဲ့ဒီ digital marketing နီလန်းနဲ့နည်းပညာပိုင်းမှာအတိအကျကွာခြားတယ်ဆိုရင်ဘယ်ကွာခြားချက်ရှိလဲ
အရင်တော့တော့ဒီကျမတို့ကဒီဘယ်လိုပြောမလဲmarketing လို့ပြောလိုက်လို့ရှင်လူတွေစီကိုဘယ်လိုရအောင်လုပ်မလဲဆိုရဲဟာအဓိကပါเนาะအဲ့ဒီဟာကိုဆန်းတို့အရင်စဉ်းစားလေးရှိရယ်ဒီကိုယ့်ရဲ့ဒီကြော်ညာဒီကုန်ပစ္စည်းကိုဘယ်လိုလူမြောင်လုပ်မလဲဆိုရဲဟာအဲ့မှာဆိုလို့ရှင်ဆန်းတို့ဒီဇိုင်းမှာသုံးတဲ့ platform ပေါ့เนาะဈာခံပစ္စည်းကဘာဖြစ်နိုင်လဲဟိုဒီ magazine ဖြစ်နိုင်လားဒါမှမဟုတ်လူတွေသွားနေတဲ့နေရာမျိုးမှာဆန်းတို့ဒီဟို billboard တွေကြော်ညာမလားပေါ့เนาะအဲ့လိုမျိုးတွေနဲ့သုံးခဲ့တဲ့အချိန်မှာဒီနည်းပညာရဲ့ကွာခြားချက်ကဘာလဲဆိုလို့ရှင်ဆန်းတို့ခုနကပြောခဲ့သေးတယ်ပေါ့เนาะလူပေါင်းတန်ပေါင်းများစွာရှေ့နေမှာသုံးနေတဲ့လူကတဝက်ကျော်ကျော်လောက်ရှေ့ internet ကိုအခုမြန်မာနိုင်ငံရဲ့ရဆိုလို့ရှင်အဲ့တော့စရုပ်ဒီရောက်ရှိတဲ့နှုံးကလည်းအရန်กว่าပါပါရဲ့ရှင်ပြီးတော့နောက်တစ်ခုကကျတော့ဒီကုန်ကြစိတ်ပေါ့နော်ကုန်ကြစိတ်ကနေပညာကိုတုံးချလိုက်တော့နေပညာကအခုချိန်မှာအရန်စေးမကြည့်တော့ဘူးညီမတို့အရင်တော့ငငယ်တော့လို့ပေါ့နော်အဲ့တော့အဲ့မှာဈေးကုန်ကြစိတ်မှာလည်းအရန်တက်တာပါအဲ့တော့ဒီဟာကကွာခြားချက်ပါရှင်ရိုးရိုးမားကတ်တင်းနဲ့ဒီ digital marketing ပါပေါ့နော်ပြီးလို့ရှင်ကိုပြောချင်တဲ့ message ကိုမြန်မြန်လေးရအောင်လုပ်နိုင်တယ်အဲ့ဒါတခုကအရန်ထိရောက်ပါရဲ့ရှင
်နောက်တစ်ခုကခုန digital marketing online marketing ဆိုလို့ကျွန်တော်တီးတဲ့လောက်ကျွန်တော်နားလဲတော့ကျွန်တော်မှားရလဲပြင်ပြီးပါဗမာပြည်မှာကဒီ internet သုံးတဲ့လူတွေအများစုကသူတို့အများဆုံးသုံးတာ Facebook ပဲဟုတ်လား website ကြီးတွေသွားတာလဲတိတ်မတူလေးတယ်ကြာတယ်ပေါ့နော် website ကြီးတွေတိတ်မတော့ဆိုတော့ Facebook ကိုအဓိကသုံးကြတာဆိုတော့ဗမာပြည်ရဲ့ online marketing ဒီ Facebook မှာအဓိက marketing လုပ်တာလား
okay အဲ့အားကအရင်ကောင်းတဲ့မိခုံပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်ကဒီ online marketing လို့ပြောချင်ပါစနေခုနအရှင်းပြတော့လို့ဒီလူမှုကွန်ရက်ကိုသုံးတယ်ပေါ့နော်လူမှုကွန်ရက်မှာဆိုလို့ရှင်လဲ Facebook တခုတည်းရှိရတော့မဟုတ်ပေါ့နော်အများကြီးရှိရဲဒါပေမဲ့အခုဖြစ်တဲ့ပြဿနာတော့မဟုတ်အခြေအနေတခုကဘာလဲဆိုလို့ရှင်ကျွန်တော်က မြန်မာပြည်မှာအင်တာနက်လို့ပြောလို့ရှိရင် Facebook ကိုပဲသုံးကြရတယ်။အာသာဝရစံတို့ဒီနေရီမှာမေးစီရပါတော့လူတွေမေးစီရဟိုအင်တာနက်သုံးပါသလားလို့မေးလို့ရှိရင်သူကမသုံးလို့ဖြစ်။ဒါပေမဲ့ Facebook ကြတော့သုံးတယ်။အဲ့လိုမျိုးပေါ့နော်။အဲ့တော့ဒီကလည်းဆရာတို့ဘယ်လိုဖြစ်နေလဲဆိုတော့ခုနကပြောသလိုမျိုးပဲဆရာတို့ဒီဟိုဒီနှစ်တည်းမှာအင်တာနက်ကိုစပြီးတော့ဆရာတို့စသုံးလာတဲ့အချိန် SIM card ဆိုတာလည်းအရင်တက်တာလာတဲ့အချိန်မှာဟို Facebook ကလည်းအရင်တက်လာတဲ့အချိန်ဖြစ်နေတဲ့အချိန်မှာဆရာတို့ရဲ့ဒီလူထုရဲ့ပေါ့နော် digital experience လို့ပြောမလားဒီအတွေ့အကြုံကဘာနဲ့စလဲဆို Facebook နဲ့စလို့ဖြစ်သွားတာကိုအဲလူတွေကလည်းဒီ platform မှာရောက်နေတယ်အဲ့တော့ဟိုဆရာတို့အနေနဲ့ပြန်ပြီးတော့ကြည့်ရလူ marketer ပေါ့နော် marketer တောင်နေလည်းပြန်ကြည့်ရခါကြလို့ရှင်လူတွေအရောက်ဆုံးနေရာကိုသုံးတဲ့နေရာမှာလဲonline marketing လို့ပြောလို့ရှိရင် Facebook ပဲရှိတယ်။အဲ့တော့ Central Lolo ဆယ် Facebook marketing ကတော့အရင်များနေတယ်။ခုနပြောလို့ website တွေမှာရေးဆိုတာလည်းမရှိလားမဟုတ်ရှိတယ်။ဒါပေမဲ့ website ကိုသုံးတဲ့လူကအနည်းစုပဲ။သူတို့တွေကဘယ်လိုမျိုးလဲဆိုလို့ရှိရင်ဒီဟိုတခြားသူတို့ရဲ့ client ပေါ့နော်။ထောက်တယ်တွေကဒီဟိုနိုင်ငံသားမှာရှိတဲ့လူတွေများတာလဲ website ကိုသုံးတာများ။အဲ့တော့မြန်မာပြည်ရဲ့ online marketing အနေနဲ့ပြောမယ်ဆိုရင်ဈေးကွက်ရပြောမယ်ဆိုရင်တော့အရင်လူတွေရဲ့လို့ပြောလို့ရတယ်။ပြီးလို့ရှိရင်ဒီ Facebook ကိုအဓိကထားလို့ပြောလို့ရရှင
်။ဟုတ်ပြီ။ဆိုတော့ကျွန်တော်ကဆိုကြပါစို့လုပ်ငန်းရှင်တယောက်အနေနဲ့ကျွန်တော
်
မက်ဆန်နေလို့ ਨੇ online marketing လုပ်ဖို့ကျွန်တော်လုပ်အပ်တယ်။ကျွန်တော်ဘာတွေသိဖို့လိုအပ်တယ်လဲ။အဲ့ဒါကဘယ်လိုအလုပ်လုပ်တာလဲ
။ဟုတ်ကဲ့။အဓိကတော့ဗောနော်အကိုကအကိုရဲ့ကျစ်စီကိုဖောက်စင်တယ်ဗောနော်ဖောက်စင်တယ်ဈေးကွက်ထဲမှာဖောက်စင်တယ်ဆိုလို့ရှင်အကိုရဲ့ဒီအဓိက online marketing လုပ်တော့မယ်ဆိုရင်စံတို့အများနဲ့မေးတာသူ့ရဲ့ target ကဘာလို့လဲဗောနော်ဟိုဥပမာဘယ်လိုပြောမလဲအကိုဒီဟို human resource လိုမျိုးဗောနော်ဟိုဟွာမျိုးဒီ client မျိုးကသူတို့အနေနဲ့ကြတော့လူတိုင်းကိုသွားပြီးတော့ဟိုဖောက်ဆရာမလို့သူတို့တိဖို့လိုတာကတခြားလုပ်ငန်းရှင်တွေကိုပဲသူတို့တိဖို့လိုရဲဗောနော်အဲ့တော့စံတို့အနေနဲ့အများနဲ့ပြောလို့ရှိတာကဘာလဲဆိုလို့ရှင်အကြံအရင်ပေးရဗောနော်အကိုရဲ့ဒီအဓိကဟုတ်တယ်ကဘယ်လိုမျိုးဟိုလူတန်းစားလဲဘယ်လိုမျိုးနေပယ်မှာရှိလဲအဲ့ဥမာမူတည်ပြီးတော့ပဲဆန်ရာ tools ကိုတောင်းတယ် tools ဆိုရခုနကပြောရပေါ့နော်ဘယ်ဟာကိုတောင်းရင်ကောင်းမလဲဒါပါတော့ Facebook solution တော့အခုအနေနဲ့ဘယ်သူမဆိုမဲ့စာမိန်းမအသက်ရွယ်မရွယ်ဟိုဒီအလုပ်ကံကြီးကိုရောက်နိုင်တယ်ရောက်နိုင်တော့ဆန်ရာ Facebook ကနေကြော်ညာတာကြတော့အခုအနေနဲ့အရန်ရောက်ကောက်ပေါက်ချင်တယ်ဒီလိုမျိုးကုန်ပစ္စည်းတွေပေါ့နော်ဟိုကိုကြော်ညာရင်အဆင်ပြေနိုင်တယ်ဒါပေမဲ့အခုရဲ့အခုတွားစနေ target ကဘယ်လိုပြောမလဲနည်းနည်းဟိုနည်းနည်းသေးပြီးတော့ဗောနော်နည်းနည်းအဆင်ပြေတဲ့ဟာမျိုးရှိရင်ဆိုလို့ရှိရင်တော့ဒီ Facebook မှာအကြီးကျယ်ကြော်ညာနေလည်းမထူဘူးဗောနော်အဲ့တော့အဓိကလုပ်ငန်းရှင်တယောက်အနေနဲ့သိရမှာ online marketing ကိုသုံးနေဆိုလို့ရှိရင်လည်းဒီ social media မှာမဟုတ်တခြားဟာတွေလည်းသူတို့သုံးလို့ရတယ်ဒါပေမဲ့သူတို့သိရမှာသူတို့ရဲ့အဓိကဖောက်တဲ့ကဘယ်လိုလဲဆိုတော့သိဖို့လိုအပ်ပါတယ်ရှင်
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်ထားတဲ့တိတ်ပတ်နဲ့နည်းပညာစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ VOA American တန်ကထုတ်လွှင့်ပေးနေတဲ့တောက်ကြနေညပြည့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်တင်ဆက်ပေးနေတာဖြစ်ပါတယ်။အခုတင်ဆက်နေတဲ့တနာရီစာအစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိပြန်ပြီးတော့ထုတ်လွှင့်ပေးနေပါဖြစ်ပါတယ်။မနေ့ကစနေနေ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့တိတ်ပတ်နဲ့နည်းပညာအမျိုးသမီးကန်တာတွေကိုနားဆင်ကြရမှာပါရှင်။အခုတောက်ကြနေညာပဲထိတ်တန်းရနေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကကြီးညာပေးပါအောင်မရှင
်။ရုရှားနိုင်ငံပေါ်တန်ခတ်ရေးယူမှုအတိတ်တွေချမှတ်ဖို့မနေ့ကြတော့ရင်းတွေကအမေရိကန်အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာကိုတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့တောက်ကြနေမှာပြောဆိုလိုက်ပါတယ်။ဒီတန်ခတ်ရေးယူမှုအတွက်ဟာအမေရိကန်ပြည်ထောင်စုကနိုင်ငံတကာရေးရာတွေအပေါ်မှာဝန်ရောက်ဆက်ဖက်လွန်ရာကြတာကိုဖော်ပြနေတာလဲဖြစ်တယ်လို့လည်းဆိုပါတယ်မော်စကိုကအမေရိကန်တန်ယုံနဲ့ကောင်စုဝင်ယုံတွေမှာအလုံးလုံးနေကြတဲ့အနည်းပညာဆိုင်ရာဝန်ထမ်းတွေနဲ့တန်တမာနေရဲ့အရေးအတွက်ကိုအမေရိကန်ပြည်ထောင်စုမှာရှိတဲ့ရုရှားတန်အမတ်တွေနဲ့နည်းပညာဆိုင်ရာဝန်ထမ်းတွေရဲ့အရေးအတွက်အတိအကျတိုင်းပဲထားဖို့ကိုလည်းတောက်ဆိုထားကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်ခင်ဗျာတတန်း9နှစ်ရှိဖြစ်တဲ့ Obama Care လို့ခေါ်တဲ့ဈေးနှုန်းသက်သာတဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တစ်စိတ်တစ်ပိုင်းကိုပယ်ဖျက်ဖို့ဒီနေ့မနက်အစောပိုင်းကအမေရိကန်အထက်လွှတ်တော်အတွင်မဲခွဲဆုံးဖြတ်တာမှာရှုံးနိမ့်သွားခဲ့ပါတယ်။ပါကစ္စတန်နိုင်ငံဝန်ကြီးချုပ်နဝဇ်ရှာရီဖ်ဟာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်မှုမသင့်တော်တော့တဲ့အတွက်ယာရုကနေချက်ချင်းဆင်းပေးဖို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။ယာရုတာဝန်ကနေဆင်းပေးဖို့တရားရုံးချုပ်ကဆုံးဖြတ်လိုက်ပြီးမကြခင်အတွင်းမှာပဲတရားရုံးရဲ့ဆုံးဖြတ်ချက်ကိုမစ္စတာရှာရစ်ကလက်ခံခဲ့တယ်လို့ဝန်ကြီးချုပ်ယုံပြောခွင့်ရသူကကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ H1N1 တုတ်ကွေးရောဂါစစ်ဆေးဆန်းသတ်တဲ့ကိရိယာတွေနဲ့စီးပွားတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကိုပန်ကြားထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ပြောကြားထားတာကို AFP သတင်းဌာနမှကိုးကားဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ WHO ကိုပန်ကြားတာမှာချက်ချင်းအကြောင်းပြောင်းချက်မရဘူးလို့လည်း AFP ကအေးသားဖော်ပြထားပါတယ်ခင်ဗျာ။
ဇူလိုင်လ27ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ကာဒစ်ပိုင်နံဖြစ်ပါတယ်ရှင်ဗီအိုအမေရိကန်တိုင်းရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံလို့ချိန်မနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ32လေးဆယ်40ကိုလိုကနေဖတ်ယူနိုင်ကြပါတယ်
This program has come to you from the Voice of America, Washington.